Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြမှာတော်တော်ရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ21ရက်အင်္ဂါညပိုင်းမှာ VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါတယ်။ Line to meter 1925 32နဲ့ Line Let meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလိမာကတောင်းယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နေပြည်တော်မှာရှိတဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရုံးကိုစစ်ကောင်စီကဖိတ်လိုက်ပါတယ်။အမေရိကန်ကဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ဝင်၄ဦးကိုတရုတ်ကနာမည်ပြည့်စင်းနဲ့ထည့်သွင်းလိုက်ပါတယ်။Omicron COVID မျိုးကွဲတဲ့ကြောင့်အမေရိကန်မှာပထမဆုံးသေဆုံးသူရှိသွားပါပြီ။ဒီသတင်းနဲ့အပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြည့်ပုတ်ချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဒီကနေ့မနက်ပိုင်းဖြစ်ပွားခဲ့တဲ့မင်္ဂလာတုံ၄စိတ်အနီးကပြစ်ခတ်ပောက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီ
းအပြစ်ကြတာဟောလို့ရှိတယ်15ချက်ကျော်လာတော့ရှိတယ်ပေါ့နော်ပြစ်တာ။ကောင်လေးဘက်ကဒီဝုံးတစ်လုံးပဲလာပြစ်သွားတာပေါ့နော်။ပြင်းနေတယ်လမ်းပြစ်တော့ထိပါတယ်။ထိတဲ့ဟာကမှဆက်ပြစ်တာ
။ပြီးတော့ကောင်းတယ်လေ။ပြောသွားတာပါ။ဒီအကြောင်းပြေဆုံးနောက်ပိုင်းမှနားဆင်ရပါမယ်။တခါမန္တလေးမှာအွန်လိုင်းကနေကြောက်အယောင်းဝယ်လို့သူရာနေကြီးဖမ်းဆီးခံရတာအပါအဝင်မြမပြည်ကမွတ်စလင်2000ကိုပြန်ပို့မယ်လို့တရုတ်ကြေညာတဲ့သတင်းဒီလိုရန်ကုန်ကသတင်းပေးပို့ချက်တွေနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါပါ။ဒါရီမတိုက်ကအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့ကပြောပြပေးပါမယ်ရှင်
။ကလသမကအတွင်းရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟောင်းခရစ်စတင်းရှရိနာဘာဂနာရဲ့နေပြည်တော်ရုံးကိုပိတ်ပစ်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ယာဒုတက်တန်ကုံဆုံးသွားပြီးဖြစ်တဲ့တမနေရမှာကလသမကအတွင်းရမှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ကိုအောက်တိုဘာလ25ရက်နေ့မှာအစားထိုးတာဝန်ပေးလိုက်ပြီးဖြစ်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့ခရစ်စတင်းဘာဂနာရဲ့ရုံးကိုဆက်မထားတော့ဖို့ဆုံးဖြတ်လိုက်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်နေပြည်တော်ကအထူးကိုယ်စားလှယ်ရဲ့ရုံးကို2018ခုနှစ်ဒီဇင်ဘာလ18ရက်နေ့မှာဖွင့်လှစ်ခဲ့တာဖြစ်ပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တဦးအနေနဲ့အနေဒီအစိုးရလက်ထက်တုန်းကမြန်မာပြည်ကိုအချင်းချင်းတွားရောက်ခဲ့ပေမဲ့အခုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ကိုတွားရောက်ခွင့်မရခဲ့ပါဘူးအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာဟာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ခဲ့တယ်လို့စစ်ကောင်စီကလည်းပြင်းပြထန်တာဝေဖန်ပြောဆိုခဲ့ပါရယ်အော်တိုဘာလာမှာတက်တန်းကုန်ဆုံးသွားတဲ့ဆွစ်ဇာလန်နိုင်ငံသူခရစ်စတင်းဘာဂနာရဲ့နေရာမှာကုလသမဂ္ဂအတွင်းမှုချုပ်ကစင်ကာပူနိုင်ငံသူနိုလင်းဟေဇာကိုအစာထိုးခန့်အပ်လိုက်ကြောင်းအော်တိုဘာ25ရက်နေ့ကကြေညာခဲ့ပါတယ်။အထူးကိုယ်စားလှယ်အသစ်နိုလင်းဟေဇာအနေနဲ့တော့မြမအရေးကိုကန်တွယ်တာမှာခရစ်စတင်းရှရီနာဘာဂနာတွေ့ကြုံခဲ့တဲ့စင်ခေါ်မှုတွေကိုသတိထားရှောင်ရှားနိုင်လိမ့်မယ်လို့နိုင်ငံရေးလက်လာသူတို့ကမြင်ပါတယ်။မြမစစ်တပ်ရဲ့ကြေညာချက်ထဲမှာတော့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာယာဒုကတက်တန်းကုံဆုံးသွားတာကြောင့်သူ့ယုံကန်းကိုပိတ်လိုက်တယ်လို့ဆိုပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်ယုံလို့မသုံးပါဘူး။ဒါကြောင့်အသစ်ခံထားတဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကိုမြန်မာနိုင်ငံလာခွင့်ပေးမလားသူ့ယုံကန်းကိုမြန်မာပြည်မှာထားခွင့်ပေးမလားမရှင်းလင်းပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းထားပေမဲ့တုံ့ပြန်ချက်မရသေးပါဘူးခင်ဗျာ
။အမေရိကန်ပြည်တော်စုရဲ့ဘာသာရေးဆိုင်ရာဖက်ဒရယ်ကွန်ရှင်အဖွဲ့ဝင်၄ယောက်ကိုတရုတ်ကနာမည်ပြည့်စီးရင်သွင်းပိတ်ဆို့ရေးယူလိုက်တယ်လို့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအခုလိုပြောလိုက်ပါတယ်
။禁止上述人员入境中国，包括内地和香港、澳门。
အဲ့ဒီကွန်ရှင်အဖွဲ့ဝင်တွေကိုတရုတ်ပြည်လာခွင့်ပိတ်ပစ်လိုက်ပြီးတရုတ်ဟောင်ကောင်နဲ့မကာအူမှာရှိတဲ့သူတို့ပိုင်ဆိုင်မှုတွေကိုလည်းဘာမှမလုပ်ရလို့သတ်မှတ်လိုက်တယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကျောင်းလီချန်ကပြောသွားတာပါ။တရုတ်နိုင်ငံသားတွေရဲ့အဖွဲ့အစည်းတွေကိုလည်းသူတို့နဲ့မဆက်ဆံရလို့တားမြစ်လိုက်ပါတယ်။ဇင်ကြမှာလူမျိုးတုံးတပ်ဖြတ်တယ်လို့ဆွဲထားသူတွေပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတာကိုတုံ့ပြန်တဲ့အနေနဲ့ခုလိုတရုတ်ကပြန်လည်အရေးယူလိုက်တာဖြစ်ပါတယ်။ဇင်ကြပြည်နယ်မှာနေထိုင်နေကြတဲ့လူနည်းစုမွတ်စလင်ဝီဂါလူမျိုးတွေရဲ့အကျဉ်းချကိစ္စကြောင့်အမေရိကန်နဲ့တရုတ်အကြားမှာတန်တမာဆက်ဆံရေးဆိုးဝါးလာခဲ့ပါတယ်။တရုတ်ကဗတော်မတရားလုပ်တာမရှိဘူးလို့ညှင်းဆိုထားပါတယ်။တရုတ်နိုင်ငံရေးသမားတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကတူတူပြီးအေးအေးယူနေတဲ့အပြင်လာမယ့်ဆောင်းရာသီအိုလံပစ်ပွဲကိုလည်းတန်တမာရေးရတပိတ်မောက်မယ်လို့ပြောထားပါတယ်ဒီအတွက်ကြောင့်တရုတ်ကတံပြန်အေးအေးယူလာခဲ့တာပါတရုတ်ကအေးအေးယူလိုက်တဲ့ဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ဝင်တွေကတော့ဥက္ကဋ္ဌနာဒင်းမန်ဇာဒုတိယဥက္ကဋ္ဌနူရီတာကဲလ်နဲ့ ความเชื่อพ่อวันนี้พิจารณาอนุรีมาบากวานเจมส์ดับลูการูเวพิจารณาเลย
ที่เป็นภาษาเอกของสังเดลายลามาเนที่อุสุอาจารย์ตุสุนสุนิมุริพิจารณาในเนที่เป็นลูกมือเรียลูกคุณยีริโกเลซาไลนาเอสัญญากิสัยที่สามยามเอที่เป็นเอกิสัมยาสัญญาทูปูบังสังเยยมุติโกอเมริกันก็ตินเนลานิมาข้าตาวันเปลี่ยนไปเลยในงานใจฐานะเอสิมิยาชิตูพิจูและท่านในงานใจวันจีอุสราเซียโกဒီရာဒူးအတွက်ခန့်အပ်တောင်းပန်ပေးခြင်းဟာသမရဘိုင်ဒန်အစိုးရအနေနဲ့တိဘက်အရေးကိစ္စတွေအပေါ်အလေးပေးဆောင်ရွက်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်လက်ထောက်နိုင်ငံသားဝန်ကြီးဥစရာဇေယာအနေနဲ့လက်ရှိရာဒူးတာဝန်တွေကိုထမ်းဆောင်နေတဲ့တစ်ချိန်တည်းမှာပဲတရုတ်ပြည်သူသမရနိုင်ငံနဲ့ဖုန်တော်ကြီးဒလိုင်းလာမာဒါမှမဟုတ်သူ့ရဲ့ကိုယ်စားလှယ်တွေဒိုရီမဟုတ်ဒီမိုကရေစီနီလာနဲ့ကြရွေးကောက်တင်မြှောက်ထားတဲ့တိဘက်ခေါင်းဆောင်တွေအကြားတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ဒါအပြင်လက်ထောက်နိုင်ငံသားရေးဝန်ကြီးအနေနဲ့လူ့အခွင့်အရေးလွတ်လပ်စွာကိုယ်ပိုင်ပိုင်ခွင့်နဲ့ယုံကြည်ခွင့်အပါအဝင်တိဘက်လူမျိုးတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာရေးတို့ကိုလည်းဆောင်ရွက်တော့မှဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီကြေညာချက်ကြောင့်တရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတင်းမာမှုတွေပိုရှိလာနိုင်ပါတယ်ခင်ဗျာ
ထိုင်ဝမ်ရေလက်ကြားပြဿနာများဆိုတဲ့အသုံးလုံးအပေါ်မှာကန့်ဝတ်တဲ့အနေနဲ့ထိုင်ဝမ်ကတရုတ်တောင်ကိုရီးယားရဲ့ဖိတ်ကြားချက်တရက်ကိုဖျက်သိမ်းလိုက်ပါတယ်ထိုင်ဝမ်ရေလက်ကြားဆိုတဲ့အသုံးလုံးဟာထိုင်ဝမ်ကိုတရုတ်ပိုင်နဲ့ဖြစ်ရည်ညွှန်းတဲ့တရုတ်နဲ့ထိုင်ဝမ်အကြားဆက်ဆံရေးဆိုင်ရာတန်တမာအသုံးလုံးဖြစ်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်ဖြစ်ပြီးတစ်ချိန်ချိန်မှာအင်အားတုံ့ပြန်လည်သိမ်းယူမယ်ဆိုတဲ့သတ်မှတ်ယူဆချက်ဖြစ်ပါတယ်။ဒီဇင်ဘာ16ရက်နေ့မှာကျင်းပမဲ့ညီလာခံမှာထိုင်ဝမ်နီးပြည်သားဝန်ကြီးအန်ဒရီတန်ကစကားပြောဖို့စီစဉ်ထားခဲ့တာပါ။ထိုင်ဝမ်ရေလက်ကြားပြဿနာများရဲ့ဗက်ပေါင်းစုံလို့ပွဲစီစဉ်သူတွေကဖော်ပြခဲ့တာကြောင့်သူတက်မဲ့အစီအစဉ်ကိုဖျက်လိုက်တာဖြစ်ပါတယ်။တောင်ကိုရီးယားရဲ့ထိုင်ဝမ်ကိုယ်စားလှယ်ကိုထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနကစင်ခေါ်ပြီးခုလိုမရင်ကျေးတဲ့အသုံးလုံးပေါ်မချေမနှက်ဖြစ်ရကြောင်းပြောခဲ့တယ်လို့ပြောရေးစေကွင်းရှိသူဂျွန်နီကူးကပြောပါတယ်။ထိုင်ဝမ်ရဲ့တောင်ကိုရီးယားဆိုင်ရာတာမတ်ကြီးအလုပ်တွေကိုလုပ်နေသူကလည်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကိုကန့်ကွက်လာပို့ထားပါတယ်လို့သူကဆက်ပြီးပြောပါတယ်။ဘယ်နိုင်ငံပဲဖြစ်ဖြစ်ထိုင်ဝမ်နဲ့ဆက်ဆံရေးမှန်သမျှကိုတရုတ်ကတွန့်ဆုတ်သွားလေအောင်လုပ်တတ်ပါတယ်။2016ခုနှစ်ကလေးကဆိုလို့ရှိရင်ထိုင်ဝမ်ကိုအသိမှတ်ပြုနေရကနိုင်ငံ၈နိုင်ငံဟာတရုတ်ကိုပြောင်းလဲအသိမှတ်ပြုလာအောင်တရုတ်ကစွမ်းဆောင်နိုင်ခဲ့ပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American အတန်းကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ American ပြည်ထောင်စု Texas ပြည်နယ်တောင်ပိုင်းကအမျိုးသားတဦး Omicron မျိုးရိုးဗီဇကွဲ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးသွားပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုမှာဗီဇာကွဲဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူဖြစ်ပါတယ်။ Omicron ဗီဇာကွဲဗိုင်းရပ်စ်ပိုးဟာအမေရိကန်ပြည်ထောင်စုတဝန်းအဓိကလွန်မိုကူးစက်လာတဲ့ COVID ရောဂါပိုးဖြစ်လာပါတယ်။အသက်50ဝန်းကျင်သေဆုံးသူအမျိုးသားဟာ COVID ကာကွယ်ဆေးထိုးမထားသူဖြစ်ပြီးအရင်ကရောဂါအခံရှိခဲ့တာကြောင့်တခြားနောက်ဆက်တွဲရောဂါတွေပါဝင်လာတဲ့ဒဏ်ကိုအပြင်းထန်ခံစားခဲ့ကြရတဲ့အကြောင်း Texas ပြည်နယ် Harris County ကျန်းမာရေးအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့အထိအမေရိကန်ပြည်ထောင်စုမှာကူးစက်တဲ့ COVID ရောဂါပိုးသစ်အလုံးရဲ့83%ခန့်တော့ဟာအလင်းပြန်ကူးစက်နေတဲ့ Omicron ဗီဇမျိုးကွဲသစ်ဖြစ်တဲ့အကြောင်းအမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကနဲ့ဆိုင်ရင်6%ခန့်တော့ပိုတိုးလာခဲ့ပြီးဒီဇင်ဘာလနောက်ပိုင်း COVID-19 ကူးစက်မှုတွေရဲ့100%ခန့်တော့ကျော်ရှိနေပါတယ်။နယူးယောက်ပြည်နယ်အမေရိကန်အရှေ့တောင်ပိုင်းအနောက်ဖက်အလယ်ပိုင်းနဲ့ပစိဖိတ်အနောက်မြောက်ဒေသအလုံး COVID-19 ရောဂါကူးစက်မှုရဲ့90%ခန့်တော့ဟာ Omicron မျိုးရိုးဗီဇကွဲပိုးသစ်ဖြစ်တယ်လို့လည်း CDC ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်ခင်ဗျာ
။အမေရိကန်လွတ်တော်အမတ်တွေကအာဖဂန်နစ္စတန်ပေါ်ပိတ်ဆို့အရေးယူထားတာတွေကိုလျှော့ပြီးဘူဘန်ရဲ့အရာနိုင်ငံသားငွေကြေးကိုဖွင့်လှစ်ပေးဖို့သမ္မတကိုတိုက်တွန်းလိုက်ကြပါတယ်။ဒီမိုကရက်အမတ်46ယောက်ကသမ္မတဘိုင်ဒန်စီပို့လိုက်တဲ့စာထဲမှာအခုလိုပြောလိုက်တာပါ Republican အမတ်တွေကတော့ဘလောက်ငွေကြေးကိုဖြစ်ဖြစ်တာလီဘန်တွေရလို့မဖြစ်ဘူးလို့ပြောကြပါတယ်အာဖဂန်ရဲ့အရန်ငွေကြေး 9.4 ဘီလီယံကိုအမေရိကန်ကသိမ်းပိုက်ထားတာကြောင့်ငွေကြေးဖောင်းပွားစေပါတယ် ဝိဒါယဝေဘန်တွေနဲ့ရေးကြီးတဲ့ပုဂ္ဂလိကလုပ်ငန်းတွေကိုပိတ်လိုက်ရရောက်ပြီးတိုင်းပြည်ကိုစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုအကြက်တဲတဲကိုဆင်းသွားစေပါတယ်လို့စကားဆိုပါတယ်အာဖဂန်နစ္စတန်မှာလူဦးရေတန်း၄၀ရှိပါတယ်တဝက်လောက်ဟာငါ့မို့ခေါင်းပါပြီးနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါအခုလို့ပိတ်ဆို့ရေးယူထားတာဟာတာလီဘန်ခေါင်းဆောင်တွေကိုအားနဲ့မသ Minister who Ludajin Sana Tautai Kuni Bibu, Sala Taukamelu Piobade. Afghanistan Kesan and Padabi Ure Jonsaya Kesa Rego Pibetalo Mayadalo, Eddie Majigu, Dalimanesi, Meosi, Afghan Pidu Resi, Yossi, Bosu, Kakago, American Guy, Yensania Zepidalo, Ebido Pioisi, so wishy to Jen Sakiga Piobade. Japan also Rene said that Yabi Alum Bawane Ocho Yi to Damu, Luko Yego, Dezabo, Yodami Rego.
အများကြီးလူကြီးရမှာအပြေးဝပါဝင်ခွင့်ပေးဖို့နဲ့မင်္ဂလာတွေပညာတင်ကြားခွင့်ပေးဖို့သမ္မတပိုင်ဒင်အစိုးရကအာဖဂန်အစိုးရကိုပြအားပေးထားပါတယ်ဖိလစ်ပိုင်ကျွန်းစုကိုပြီးခဲ့တဲ့တောက်ချက်တွေကဝင်ရောက်တက်ခတ်ခဲ့တဲ့ရိုင်းအင်အားပြင်းတိုင်ဖုန်မွန်တိုင်းတန်ခံရတဲ့သူတွေကိုအစားအစာနဲ့တခြားလိုအပ်တဲ့အကူအညီတွေပေးဖို့ဒေသခံရတာဝန်ရှိသူတွေကမြစ်တရရခံနေကြပါတယ်မွန်တိုင်းကြောင့် လီယိုနော်ရိုဘရက်ဒိုကဒီနာဂါကိုသတင်းပတ်ကုန်ပိုင်းမှာတွားရောက်ခဲ့ပါတယ်ဒူသမရာရိုဘရက်ဒိုရဲ့ယုံကပေးပို့တဲ့ဗီဒီယိုဖိုင်မှာဒီနာဂါဆူရီကောင်နဲ့တောင်ပိုင်းကျွန်းစုတွေမှာအခြေခံအဆောက်အုံတွေပျက်စီးနေတာကိုတွေ့ရပါတယ်ကစေးလုံကနေဆက်ပြီးလုံနေရစေဖြစ်တာကြောင့်တည်ဆုံးသူအရေအတွက်ဒီတဲ့ပုံများလာနိုင်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်မုန်တိုင်းသင့်မြို့ရွာတွေမှာအခုထိလျှက်စင်ပြီးပြတ်တောက်နေစေဖြစ်ပါတယ်ဖိလစ်ပိုင်ကနိုင်ငံတကာအကူအညီတွေမတောင်းဘူးလို့ဆိုပေမဲ့ဂျပန်ကတော့မုန်တိုင်းတန်အကြီးအကျယ်ခံခဲ့ရတဲ့ဒေသတွေကိုမီအာပေးဆက်တွေယာယီရွက်ဖြင့်တဲတွေခီးဆောင်အိတ်ယာတွေရေနဲ့တခြားအရေးပေါ်အသုံးပစ္စည်းတွေပို့ပေးမယ်လို့ပြောပါတယ်တရုတ်ကတော့ဆန်းနဲ့စားအသောက်အိတ်2000ပို့ပေးမယ်လို့ကြေညာထားပါတယ်ခင်ဗျာ
ဒီလွမ်းနေတာကြောင့်အိမ်တွေထဲမှာပိတ်မိနေကြတဲ့လူတွေကိုမလေးရှားစစ်တပ်ကလေတွေနဲ့စားနပ်အိတ်ခါတွေဝေနေပါတယ်။ဒီရေဘေးဒုက္ခမှာလူ14ယောက်သေဆုံးခဲ့ပြီးလူ9000ကျော်အိုးအိမ်ဆွတ်ပြေးခဲ့ရတာပါ။ရက်သက်တပတ်အကုန်တွေမှာကြီးမိုးကြီးခဲ့တာကြောင့်တိုင်းပြည်တော်မှာမြို့တွေရွာတွေရေလွှမ်းမှုခဲ့ပြီးလမ်းတွေလည်းပြတ်တောက်သွားခဲ့ရပါတယ်။နိုင်ငံမြို့တော်ကွာလာလမ်ပူရှိရာလူရေထူထပ်တဲ့ဆလိုင်းကိုပြည်နယ်ဟာလည်းအဆိုးဆုံးခံလိုက်ရတဲ့နေရာတွေတက်ကတနေရာဖြစ်ပါတယ်။ပြည်နယ်မြို့ပေါ်shell အလမြက်နေရာတော်တော်များဟာများများဟာအင်္ဂါနေ့အထိရေလွှမ်းခံနေရပါတယ
်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပွက်ချက်တွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းဖြစ်ခဲ့တဲ့မင်္ဂလာတုံလေးစိတ်အနီးကပောက်ကွဲမှုအခြေအနေကိုပြောပြပေးပါမယ်ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်တွေကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်နာမှာဒီနေ့မနက်ပိုင်းကပောက်ကွဲပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။လေးစိတ်နာကလုံခြုံရေးစခန်းတစ်ခုအပေါ်တယောက်ယောက်ကဘုံနဲ့လှမ်းပစ်ပောက်ခွဲခဲ့ပြီးတဲ့နောက်လုံခြုံရေးတွေကပစ်ခတ်ခဲ့တာလို့အခင်းဖြစ်တဲ့နားမှာနေတဲ့သူကပြောပါတယ်။ပစ်ခတ်မှုကြောင့်လူငယ်အမျိုးသားတယောက်သေဆုံးခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးထားပါတယ်ရှင်
။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာရှိတဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်နာမှာဒီဇင်ဘာလ21ရက်နေ့ဒီကနေ့မနက်9နာရီကျော်လောက်ကအသေးစားပေါက်ကွဲမှုပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ရန်ကုန်လေစိတ်နဲ့တိတ်မဝေးတဲ့ဆယ်မိုင်ဂုံးထိန်နာကလုံခြုံရေးကင်းစခန်းရှိတဲ့နေရာကိုဘုံးနဲ့လာပစ်တဲ့အတွက်ပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့လုံခြုံရေးယူထားတဲ့တပ်ဖွဲ့တွေဘက်ကတနက်နဲ့15ချက်ထက်မနည်းပစ်ခတ်တာကြောင့်လူငယ်အမျိုးသားတဦးအဲ့ဒီနားမှာပွဲချင်းပြီးပြီးတော့အသက်ဆုံးသွားတယ်လို့အဲ့ဒီနားမှာနေသူကအခုလိုပြောပြပါတယ်
။ကျွန်တော်ဖြစ်ပြီးမှအဲ့ဒီနေရာကိုလည်းအခြေအနေတွားကြည့်တာဆိုတော့တွားတော့ဟိုအဲ့ဒီတုန်းကတော့ဒီကားလေးနဲ့ပြထားတယ်။နည်းလမ်းပေါ်မှာစစ်တာဆေးတာလောက်ပဲရှိကြတာပေါ့။အဲကျွန်တော်တို့ဘေးကိုမေးကြည့်တဲ့လောက်ဆိုရင်အဲ9နာရီကျော်လောက်ပေါ့နော်9:15ဝန်းကျင်အဲ့ဒီလောက်ပဲရှိမှာ။အနားမှာအတန်ကြားလို့တွားကြည့်တော့ဘုံပြစ်ကန်တယ်လို့ပြောတယ်။ပြီးတော့ပြစ်ကြတာဟိုလောက်ရှိတယ်15ချက်ကျော်လောက်တော့ရှိတယ်ပေါ့နော်ပြစ်တာ။ပြန်လည်ပြစ်တာမဟုတ်ဟိုဘက်ပဲပြစ်တာပေါ့နော်။ကောင်လေးဘက်ကဒီဘုံတစ်လုံးပဲလာပြစ်သွားတာပေါ့နော်။ပြစ်ပြီးတော့ဟိုဘက်နေလှမ်းပြစ်တယ်ပြစ်တဲ့ဒီကင်းထဲနေလှမ်းပြစ်တာပေါ့ကင်းထဲနေလှမ်းပြစ်တော့ထိပါတယ်ထိတဲ့ဟာကမှထပ်ပြစ်တာထိပြီးတော့ကောင်းလဲသွားတဲ့အချိန်မှာဝိုင်းပြစ်တော့ဟိုအဲ့ဒီနာမှာပေါ်ကြီးပြင်းတိတ်တယ်လို့တော့ပြောတယ်ဒါပေမဲ့အဲ့ဒီလူကဟိုဘုံကပြစ်တဲ့လူလားဘ ဘယ်လိုလဲဆိုတော့ဟိုဘယ်သူမှတော့မသိဘူးနော်သူကတော့ခံမှန်းထိသွားလို့လဲသွားတယ်ထပ်ပြည့်တယ်တိတော့မှလာတာဘုံကျတယ်လို့သူခံမှန်းပြောကြတာပဲရှိတာ
ပောက်ကွဲမှုအတွင်းမှာတေဆုံးထိခိုက်မှုရှိသလားဘလောက်အတိုင်းတာအပြက်စီးဖြစ်ခဲ့တယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးလုံချုံရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူဟာလည်းဘုံကိုလာပစ်တဲ့သူဟုတ်မဟုတ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုလိုပောက်ကွဲပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဒဘယ်ကပ်စစ်ကားတွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးစစ်ဆေးခဲ့တယ်လို့ဒေသခံကပြောပြပါတယ်
။ဖြစ်ဖြစ်ချင်းတို့ကလမ်းတွေလမ်းပိတ်လိုက်တယ်ပြီးတော့ကျွန်တော်ရှစ်မိုင်ပါဆိုရင်ဒီစီကားတွေဆင်းလာတယ်။ဆင်းပြီးတော့လမ်းပိတ်ပြီးတော့ဟိုဘာနိုင်ဝလာတော့ဆစ်လိုက်တယ်ဗျာနော်ဆစ်ပြီးတော့ဟိုဟာအဲ့ဒီဆစ်နေတဲ့အချိန်မှာအလောင်းလာကောက်သွားတယ်ကောက်ပြီးတော့လမ်းပြန်ဖွင့်ပေးလိုက်တယ်ကျွန်တော်တိတက်လာတော့
ဆရာနာသိမှုကိုစန့်ကျင်တဲ့အနေနဲ့လက်နက်ကင်စန့်ကျင်လှုပ်ရှားမှုတွေရှိနေတဲ့မြန်မာနိုင်ငံမှာအခုလိုမျိုးဖောက်ခွဲပစ်ခတ်တိုက်ခတ်မှုတွေကမကြာခဏဆိုသလိုဖြစ်နေတာပါစစ်တပ်လုံခြုံရေးတင်းကျပ်တဲ့ရန်ကုန်ပြည်ပဆိုင်ရာလေစိတ်နားမှာလုံခြုံရေးတွေပေါ်တိုက်ခတ်မှုကတော့အခုကပထမဆုံးအကြိမ်လို့ပြောလို့ရနိုင်ပါတယ်ရှင်
မဆုံမွန်ပြပြပေးခဲ့တဲ့မင်းလာရုံလေးစိတ်အနီမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုအကြောင်းဖြစ်ပါတယ်။အခုဆက်ပြီးတော့ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းကစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့တဲ့ရင်လည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းကလေးမြို့နယ်နဲ့ထိစပ်နေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့တစ်ခုကိုကလေးပြည်သူကာကွယ်ရေးတပ်ဖွဲ့ PDF နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတနင်္လာနေ့ညကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလေးမျိုးရင်းမှာလည်းပစ်ခတ်ပောက်ကွဲသက်တွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကနေပေးပို့တဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်ဖလန်းမြို့နယ်စီစံကြီးရွာဘက်မှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေကိုကလေးပြည်သူကာကွယ်ရေးအဖွဲ့ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေး CDNF ပူးပေါင်းတပ်တွေကဒီဇင်ဘာလ20ရက်တနင်္လာနေ့ညပိုင်းမှာစတင်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲဖြစ်ခဲ့ပါတယ်။ဇွာရဲလာရောက်တပ်ဆွဲတော်ကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကပူးပေါင်းတိုက်ခိုက်တာဖြစ်တယ်လို့ဒေသခံရွာသားတူကပြောပါတယ
်။ညမျိုးကိုကျက်ချင်မှတော့ပတ်ဖြစ်တာပေါ့။ CDNF ကတက်တယောက်ပြောတယ် PDF ကတယောက်ပြောတယ်နှစ်ယောက်ပြန်ရတယ်ပေါ့။ဒီပုံကတော့တို့အဲ့မှာရွာမှာတက်ဆွဲထားတာကို CDNF နဲ့ PDF ပေါင်းပြီးတော့ပြန်အယူပေါ်ချတယ်
ညာရှိနိုင်လောက်မှာစတင်တဲ့တိုက်ပွဲအတွင်းနှစ်ဖက်စလုံးထိခိုက်မှုရှိခဲ့တယ်လို့ချင်းမျိုးသားကာကွယ်ရေး CDNF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်စီစံရွာဘက်မှာဖြစ်တယ်သူကလက်နက်ကြီးနဲ့အချက်30လောက်ပြစ်တယ်ကျွန်တော်ဘက်ကတော့ PDF နဲ့ပူပေါင်းတိုက်တာပေါ့နော်ပူပေါင်းတိုက်တော့ PDF ဘက်ကတယောက်တော့ကြားတယ်သူတို့ဘက်ကတော့တယောက်တော့ကြည့်မယ်လို့တော့ကြားတယ
်အခုလိုဖလန်းမျိုးနယ်ဘက်ကတိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစီစံကြီးရွာမှာဖြစ်တဲ့တိုက်ပွဲကြောင့်စီစံရွာကအပြင်အနီးကလေးမှာရှိတဲ့ရှားတော်စက္ကန့်မြောင်စုံစင်တော်စတဲ့ကြီးရွာတွေကထောင်ချီတဲ့ဒေသခံတွေဘေးလူရွာကိုစေဘေးတင်းဆောင်ကြရတယ်လို့ဒေသခံရွာသားတူကဆက်ပြောပါတယ်။အဲ့
နာရွာတွေကတော့အကုန်လုံးအချောင်ရရပေါ့။ကမ္မန်ဦးကြီးကတော့အောင်မနှထောင်နေရတယ်။သူတို့ပါတဲ့နှူးစင်နယ်ပဲညမှာဝေါ်လောလောဆယ်ချောင်တော်တဲ့ချောင်နေတာဆိုတော့
စီပြေတို့ကတွေဟာဘေးလူရနဲ့ဆွေမျိုးတွေရှိရာရွာဘက်ကိုတင်းရှောင်နေကြရတယ်လို့ပြောပါတယ်။အလားတူဖလန်းမျိုးနဲ့နယ်နိမိတ်ထိစပ်နေတဲ့သခိုင်းတိုင်းကလေးမျိုးတာဟန်းရက်ွက်မှာလည်းညာတို့ကပေါက်ကွဲသံနဲ့ပြစ်ခတ်သံကြားခဲ့ရတယ်လို့ကလေးမျိုးကတူကပြောပါတယ်။
တာဟန်းတဲ့အချမ်းလေးကညာတော့တာဟန်းတဲ့အချမ်းမှာတော့ကျွန်တော်တို့ညာကတမတ်တန်နေရဲ့ဒီဘုံမှန်နေကြရတယ်။အဲ့လိုဖြစ်တဲ့ဘုံမှန်ကြီး
ဘာကြောင့်ပြစ်ခတ်မှုဖြစ်ခဲ့တယ်ဆိုတော့ကိုမသိရပဲမနေ့ပိုင်းမှာတော့ကလေးမျိုးတွေနေရာတော်များများနဲ့မြို့အဝင်အထွက်တွေမှာစစ်ကောင်စီတပ်တွေကနေလူငုံရေးတင်းကျပ်ပြီးစစ်ဆေးမြင့်မှုတွေလုပ်နေတယ်လို့လည်းပြောပါတယ်ကလေးမျိုးနယ်မှာပြည်သူ့ကာကွယ်ရေး PDF အဖွဲ့နဲ့စစ်တပ်အကြောတိုက်ပွဲတွေမကြာမကြာဖြစ်နေတယ်လို့ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ပုံစံမျိုးစုံဆန္ဒပြပွဲတွေလည်းဆက်ပြီးရှိနေပါတယ်ခင်ဗျာ
ကိုကြော်ကြော်သိမ်းပြပြပေးခဲ့တဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းမှာအခုတော့မန္တလေးမှာအွန်လိုင်းကနေကြောက်အယောင်းဝယ်လုပ်သူရာနဲ့ချီဖမ်းဆီးခံရတဲ့သတင်းကိုလည်းပြောပြပေးချင်ပါသေးတယ်။မန္တလေးမှာအွန်လိုင်းကနေတိုက်ရိုက်ကြောက်အယောင်းဝယ်လုပ်သူ400လောက်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့ပါသေးတယ်။လူစုအယောင်းဝယ်လုပ်နေတဲ့နှစ်နေရာကိုတလင်းလာနေကဝင်ရောက်ဖမ်းဆီးခဲ့တာမှာအယောက်400လောက်ဖမ်းဆီးခံရတာလို့ကြောက်ပွဲစားတွေကပြောပါသေးတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညင်ကပြောပြပေးပါမယ်ရှင်
။တရုတ်နိုင်ငံကတုံ့ပြန်တဲ့WeChat လူမှုကွန်ရက် mobile app ကိုသုံးပြီးတော့ online ကနေကြောက်စင်းအယောင်းဝယ်လုပ်တဲ့နေရာနှစ်နေရာကိုဒဇမလ20ရင်းနေတရင်းလာနေမနေ့ပိုင်းမှာဝင်ရောက်ဖမ်းဆီးတာပါအင်အားအမြောက်များနဲ့ဝင်ရောက်ဖမ်းဆီးခဲ့မှုအတွင်းမှာ400လောက်ဖမ်းဆီးခံခဲ့ရပါတယ်ဖမ်းဆီးခံရသူတွေထဲမှာမြန်မာနိုင်ငံသားတွေရာမကတရုတ်လူမျိုးတွေလည်းပါပါတယ် သူတို့ကမန္တလေးဥပုထောင်မှာဖမ်းဆီးဆစ်ဆင်းနေပြီးတော့ဒီကနေ့ဒဇင်ဘာလ22ရက်နေ့အထိသူတို့ပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ကြောက်ပွဲစားတယောက်ကပြောပါတယ
်မနေ့ကကျွန်တော်ဒီမာကန်ကူပေါင်းကိုအားလုံးပေါင်း400မိပါတော့ပါတယ်ဗျအဲ့ဒါတော့ပမာကုန်တယ်ပို့ပွဲစားလေးတွေများတယ်ပေါ့ဒီကတော့ဒီကတော့အများလို့မိတော့ပွဲစားတွေများလို့မိတော့ဒီနေ့ကတော့အခုလွတ်ပင်မဲ့အတန်ကြလို့ကုဒီတော့လွတ်လာတဲ့အတန်တော့မကြားသေးဘူ
းကြောက်ပွဲစားတွေဟာတရုတ်နိုင်ငံဘက်ကဝယ်သူတွေကို WeChat Mobile App ပေါ်ကတဆင့်ကြောက်တွေကိုအယောင်းဝယ်လုပ်လို့ရှိပါတယ်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းကြောက်ပွဲစားအများစုဟာကြောက်ဝမ်းတွေကိုမတွားကြတော့ဘဲနဲ့နီးစက်ရလူစုဝေးပြီးတော့ online ကနေအယောင်းဝယ်လုပ်နေကြတာဖြစ်ပါတယ်ဒါလို့ယောင်းဝယ်နေတဲ့ကြောက်ပွဲစားတွေကိုရောအဝယ်တိုင်းတွေကိုပါဖမ်းဆီးခဲ့တာဖြစ်ပါတယ
်ဒီအနာမသိငင် COVID ကာလတုန်းကတော့ကြောက်ဝမ်းပြလို့လည်းဒီအပြင်မှာပဲပေါ့ဗျာဒီအကြီးဘုတ်ကအာမျိုးဘုတ်ဆက်ပြီးပေါ့ကိုအိမ်မှာကိုကော်ပြီးတိုက်ကြတာရောင်းရတာရှိတယ်ပေါ့ဗျာအရင်စိုးရလက်ထက်တုန်းကတော့အမှုဖန်ဆီးခြင်းပါခြင်းတော့မရှိသတိပေးခြင်းပါခြင်းလည်းရှိတာလေဒီမှာမလို့ခုလည်းလည်းအော်လာပါစေခမိုးတော့အကျံဖက်ဖန်တဲ့ချိန်တော့မရှိဘူးလေဒီတော်လန်ကြီးကတော့အကုန်လုံးကဘာနဲ့မဝင်မနဲ့ဘိုက်ကလောက်တာတဲ့ဘောသူနဲ့အပြင်မှာလည်းလောက်ကြတာဟုတ်ဟိုကောင်းလေးအောင်ပြေဖို့ဒီအောင်မပြေချင်လို့ဘူးမှဘိုင်းနဲ့ဝင်ပြီးလောက်ကြတယ်ဒီတော့ဘိုင်းနဲ့ဝင်ထိုင်တာလေလောက်ခိုင်းတာဟိုဘိုင်းနဲ့ဝင်ရင်ဟိုကဒီအောင်ပါညာရတာပေါ့တေယုံအလုံးမကြရတဲ့သူကခုကြတော့ဒီမှာကြောက်တမအများစုကပြည်သူများစုကဒီဘိုက်ကောလုပ်လိုက်တော့ပြည်သူကမရဘူးဘိုင်းနဲ့အများစုကမရဘူးအဲ့တော့ဘိုင်းနဲ့မှရှိတဲ့ဟိုအခန်းပိုင်ရှင်တွေကအပြင်မှာကိုယ်အိမ်မှာကိုဖွင့်ကြတယ်ပေါ့ကိုယ်ကုန်းတွေခေါ်ပြီးတော့ကိုယ်ဖွင့်ကြတော့သူတို့မှမျက်စိကုန်းကိုစုပြီးတော့ဒီလိုတော့နေဆင်းဖန်တယ်တော့ကျွန်တော်ကြားရတယ
်စစ်ကောက်စီတပ်ဖွဲ့ဝင်တွေဟာကြောက်ဝိုင်းအပြင်မှာအယောင်းဝယ်လုပ်နေတဲ့84လမ်း43 44လမ်းနဲ့89လမ်း55 16လမ်းတွေမှာအယောင်းဝယ်လုပ်နေသူတွေကိုအင်အားအလုံးကြီးနဲ့ဝင်ရောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဖမ်းဆီးထားသူတွေကိုဥပုထောင်မှာထိန်းသိမ်းထားပြီးတော့ငွေနဲ့ရွေးဖို့ဆိုတဲ့ပြောဆိုမှုတွေရှိပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုချက်တော့မရပါဘူးနေပြီးတော့မှပလဲအတွဲနဲ့ကြောက်စိမ့်အတွဲတွေကိုပြတ်တရောင်းချနေတဲ့အချိန်မှာပဲအခုလိုမျိုးမန္တလေးကကြောက်မြက်အထယ်ရီရောင်းတဲ့ကြောက်ပွဲစားတွေကိုစစ်တပ်ကဖမ်းဆီးတာဖြစ်ပါတယ်ကိုဗစ်ကာယောဂါနဲ့ဆရာနာသိမ့်မှုတွေကြောင့်စီးပွားရေးခက်ခဲနေချိန်မှာအခုလိုအဖမ်းဆီးလောက်တာဟာကြောက်ရောင်းဝယ်လုပ်သူတွေအတွက်ခက်ခဲစီတယ်လို့ကြောက်ရောင်းဝယ်လုပ်နေသူကိုအောင်ကပြောပါတယ
်။အဲ့ဒါလေးဆိုတော့ခင်ဗျာတနည်းကျော်တော့ပြန်ပြောရင်ဟိုအလုံးလမ်းရက်ရက်ထားတယ်။ပြီးတော့မှဒီဘက်2021ရောက်တော့အနာသိမ့်နဲ့သိမ့်နိုင်ကိုတခါလေလုပ်ငန်းတွေဆက်ပြီးရောရက်ပြောင်း။အဲ့တော့အဲ့ဒီလိုရက်နေတဲ့ကြာရင်ရတဲ့အချိန်လေးဒီမှာထွက်ထွက်လာပြီးတော့ပြန်ပြောရင်စောက်ဝင်နေကြတုံးကြအန်ဂျယ်ဒီရှောင်းရမယ်ဒီအခုကိုဗစ်တတိယလိုင်းဆိုတဲ့ဒါနော်ဒီစစ်ကောင်စီအနာတဲပြီးနောက်ပဲကိုဗစ်တတိယလိုင်းဆိုတော့တော်တော်ထိရတဲ့လူတွေကအပြစ်မထွေရဲသလောက်ကိုစစ်ကုန်တာအဲ့တော့ကိုဗစ်ပြဿနာကိုလည်းရှောင်ရတယ်ဟုတ်လားဒီအနာတဲနဲ့အန်ဒီကိုလည်းရှောင်နေရကြားရနေလူတွေကစီးပွားရေးကျက်တဲ့ကတော့အဲ့တော့ဒီနေရာလေးမှာတော့ဘာလို့ပြောမှာတို့လုတ်ကန်စားတော့လို့ရသေးတယ်ဆိုရအဲ့အသိစိတ်နဲ့မထွက်ရှင်မဲ့လဲပွက်လာအခုလိုပုံစံမျိုးတွေကတောင်းရလိုက်တာဆိုတော့ဒါပြီးတော့ဒါကိုခတ်သွားတယ်ဗျသူမဲ့အဲ့ဒီပေါ်မှာကျွန်တော်တို့ကစာဝတ်ကြည့်ပြီးအတွက်ဟုတ်လားနည်းနည်းတော့ဒုက္ခခံရတဲ့အချိန်မှာအဲ့လိုရက်တီးရတာဖြစ်တဲ့အတွက်အဖြစ်မနေရသွားနေရတာပါဘူးကပြောလို့သွားနေရတာမဟုတ်ဘူးဆက်ဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာသူတို့ကပြန်ပြောရင်တော့ဒီလိုထပ်ပြီးဒုက္ခထပ်ပြီးရတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ
်မန္တလေးကြောက်ဝိုင်းဟာမန္တလေးမြို့ရဲ့အဓိကဝင်ငွေရတဲ့နေရာတစ်ခုဖြစ်ပြီးတော့ကြောက်တွေကိုတရုတ်ပြည်နဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့ရောင်းဝယ်လုပ်တဲ့နေရာလည်းဖြစ်ပါတယ်မန္တလေးမြို့ကြောက်ဝိုင်းမှာပုံမှန်နေ့စဉ်တောင်းနဲ့ချီတဲ့ကြောက်ရောင်းဝယ်သမားတွေနဲ့အရင်ကစီကားခဲ့ပေမဲ့လည်းကိုဗစ်ကာယောဂါဖြစ်ကလေးကလူစုလူဝေးမလုပ်ရတာကြောင့်ပိတ်ထားရပါတယ်ဒါရင်မကပဲစစ်ကောင်စီကအနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုတွေကြောင့်ကြောက်ဝိုင်းတွေကိုလာသူမရှိသလောက်ဖြစ်နေပြီးတော့အပြစ်မှာပဲအယောင်းဝယ်လုပ်နေကြတာလည်းဖြစ်ပါတယ်။မန္တလေးရဲ့အဓိကနေရာတွေဖြစ်တဲ့ဈေးကျော်တော်နဲ့ကြောက်ဝိုင်းကိုပြန်လည်ဖွင့်လှစ်ဖို့စစ်ကောင်စီကဖိအားပေးလှုံ့ဆော်လာတာတွေရှိပေမဲ့ကြောက်ဝိုင်းအနီးမှာမကြာခဏဆိုသလိုပောက်ကွဲမှုတွေဖြစ်နေတာအပြင်စစ်ကောင်စီတပ်တွေကပါရှိနေတဲ့အတွက်အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်ပြီးတော့တော်များများကကြောက်ဝိုင်းတွေကိုမလာရဲကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုသားညင်ကိုပြပြပေးခဲ့တဲ့ကြောက်ရောင်းဝယ်လုပ်သူတွေကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့တဲ့ရင်မှာအခုဆက်ပြီးတရုတ်နိုင်ငံမှာအလုပ်လုပ်နေတဲ့မွတ်စလင်တွေကိုပြန်ပို့ဖို့တရုတ်ဘက်ကစီစဉ်နေတဲ့တဲ့ရင်ဆက်ပြောပြပေးပါမယ်။တရုတ်နိုင်ငံထဲမှာအလုပ်လုပ်နေကြတဲ့မွတ်စလင်2000ကိုမြန်မာနိုင်ငံကိုပြန်ပို့ပေးဖို့စီစဉ်နေတယ်လို့တရုတ်ယူနန်အာဏာပိုင်တွေကမြန်မာဘက်ကိုအကြောင်းကြားစာပေးပို့လိုက်ပါတယ်။မြန်မာဘက်ကတာဝန်ရှိသူတွေကတော့ပြန်ပို့မဲ့သူတွေရဲ့အချက်အလက်တွေကိုအရင်ဆုံးစီစစ်ခွင့်ပေးဖို့တရုတ်ဘက်ကိုအကြောင်းပြန်ကြားထားပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုအောင်မြတ်သူပြောပြပေးပါရှင်
။မြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံထဲမှာအလုပ်သွားလုပ်နေကြသူတွေထဲမှာမြန်မာနိုင်ငံအနေနဲ့ရက်ကမွတ်စလင်တွေလည်းပါဝင်ပါတယ်။ကိုဗစ်ကရောဂါကြောင့်တရုတ်နိုင်ငံတဲ့အလုံးမရှိတော့သူတွေကိုတရုတ်အစိုးရကနေရပြန်ပို့ဖို့ဖိအားပေးနေတယ်လို့ပြန်ပို့တာတွေလည်းရှိနေပါတယ်။ဒီလိုအခြေအနေမှာပဲတရုတ်နိုင်ငံယူနန်နယ်ထဲမှာရှိနေတဲ့မြန်မာနိုင်ငံကမွတ်စလင်2000ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့မ မူဆယ်မှာရှိနေတဲ့မြန်မာတာဝန်ရှိသူတွေထံကိုတရုတ်ဘက်ကဒီရက်ပိုင်းမှာအကြောင်းကြားခဲ့ပါတယ်။ဒါဟာတရုတ်ဘက်ကနေအလုံးရင်းနဲ့ပြန်ပို့ဖို့စီစဉ်တာပထမဆုံးဖြစ်ပါတယ်။နေရက်ပြန်ဖို့ဆန္ဒရှိသူတွေကိုပြန်ပို့မှာဖြစ်တယ်လို့တော့တရုတ်ဘက်ကပြောပို့တဲ့စာထဲမှာရေးသားထားပါတယ်။ပြန်ပို့မဲ့သူတွေနဲ့ပတ်သက်လို့အချက်လက်တွေကိုအရင်ဦးဆုံးစစ်ဆေးခွင့်ပေးဖို့မြန်မာဘက်
င်ငံပြည်နယ်လက်ခံမယ်။နိုင်ငံသားမှမနိုင်တဲ့လူတွေတော့ကျွန်တော်လက်ခံတော့အဆင်ပြေဘူးလေ။ကျွန်တော်တို့သူကတော့ဒီလိုပေါ့ဟိုဒီလူစလင်းနဲ့နှောင်းရက်ကျွန်တော်နိုင်ငံပြည်နယ်ဆိုပြီးသူတို့ကျွန်တော်တို့ကတော့သူတို့လွှဲကျင်တယ်လွှဲကျင်လို့ရှိရင်လဲလာဘကနဲ့တက်ဆိုင်လာဘကနဲ့ဆက်တယ်။လဲလာဘကနေပြီးသူတို့စီစဉ်မယ်။စီစဉ်တယ်လို့မှန်တဲ့ဘိုင်းရှိလို့ရှိရင်ကျွန်တော်တို့လက်ခံမယ်။ဘိုင်းနဲ့ဘိုင်းရှိရင်မှန်တဲ့လူတွေဆွဲလို့ရှိရင်ဆိုလာဘကရဲ့အဆောင်အမဲဘိုင်းရှိပါတယ်ဟုတ်
သူတို့နာမည်စရင်းနဲ့အချက်လက်တွေကိုပို့ပေးမှပဲလူစစ်စေးတာပြန်ပြီးလက်ခံတာလက်မခံတာစတဲ့လူဝင်မှုကြီးကြပ်ရေးအပိုင်းကကိစ္စတွေကိုတရုတ်ဘက်ကအကြောင်းပြန်တာကြောင့်မူဆယ်မြို့နယ်လာဝကတာဝန်ရှိသူတူက VOA ကိုပြောပါတယ်ပြီးခဲ့တဲ့3ပတ်လောက်ကတော့ရှမ်းပြည်မြောက်ပိုင်းမုံကိုနဲ့ပန်ဆိုင်မြို့နယ်ကြားမှာရှိတဲ့နေဆက်လန်တွေကနေမွတ်စလင်ရောက်တရာကျော်ကိုတရုတ်ဘက်ကမြန်မာဘက်ကိုအသိမပေးဘဲပို့ဆောင်ခဲ့ပါတယ်ဒီကိစ္စကိုပန်ဆိုင်ရဲစခန်းကအခုထိစစ်ဆေးနေကြောင်းရှမ်းမြောက်ပိုင်းပရိုက်တာအပွဲတစ်ခုက VOA ကိုအခုလိုပြောပါတယ်
ဘုဘကံဒီတော့တရားမဝင်လမ်းကြောင်းတွေပြန်ပြုတ်လိုက်တဲ့မိုးစလင်တရားကြော်ကိုသတင်းရစကန်းကဖောင်းတယ်။အဲဆိုင်နေကြီးကြည့်ခဲ့တဲ့အခါကျတော့ဘာသွားပြီလို့ဆိုတော့ကျချိုးကဒီမမေကဘာမှန်တဲ့အထောက်အထားရှိတယ်တဲ့ကျချိုးကတော့အထောက်အထားမရှိပါဘူးဆိုပြီးတော့မှဒီလိုသွားပြရတာပေါ့နော်။တရားမဝင်လမ်းကြောင်းတွေတော့ပြန်လွတ်တယ်။ဒီမိုးလုံးကြွားနဲ့မုန်းကူကြားပေါ့နော်။အဲ့ဒီနေရာကိုအဲ့ဒီကပြန်လို့တော့ဘာလို့ပြန်တော့ဆိုတဲ့ပုံစံမျိုးပါဟဲ့လက်ရှိအခုလည်းပဲအဲ့ဒီအစိတ်အကြောင်းကမကြည့်ကြဘူးလို့ပြောပါတယ
်ဒီကိစ္စဖြစ်နေတဲ့နောက်မှာတရုတ်အာဏာပိုင်တွေကမြန်မာဘက်ကိုမွတ်စလင်ထောင်ပြန်လွှဲပေးမယ်ဆိုပြီးတော့စာနဲ့တရားဝင်အသိပေးလာတာလို့သူကပြောပါတယ်တရုတ်နိုင်ငံထဲမှာသွားရောက်အလုပ်လုပ်နေကြတဲ့မွတ်စလင်အများစုဟာအလုပ်ကိုင်အဆင်ပြေကြတဲ့အပြင်တချို့ဆိုရင်လုပ်ငန်းပိုင်ဆိုင်မှုတွေလည်းရှိကြပါတယ်အခုတရုတ်အာဏာပိုင်တွေဘက်ကမွတ်စလင်ထောင်ကိုမြန်မာနိုင်ငံကိုပြန်ပို့မယ်လို့ပြောရတဲ့အထက်မှာဘလူလူတွေကိုပြန်ပို့ပါလဲဆိုတာကတော့အတိအကျရှင်းလင်းမသိရသေးပါဘူး။ကိုဗစ်ရောဂါစတင်ခဲ့ပြီးတဲ့နောက်မှာတရုတ်ပြည်မှာအလုပ်အဆင်မပြေလို့မြန်မာနိုင်ငံဘက်ပြန်လာသူက6လအတွင်းမှာ2000ကျော်ရှိပါတယ်။တရုတ်ပြည်ဘက်ကနေတရားဝင်လွှဲပြောင်းပေးနေတဲ့မြန်မာနိုင်ငံသားကတရက်ကိုအယောက်150လောက်ရှိပြီးအများစုကကချင်ရှမ်းရခိုင်ပမာတွေပါ။အခုမွတ်စလင်2000ကိုတစုတဝေးတည်းလွှဲပြောင်းပေးမယ်လို့တရုတ်ဘက်ကအသိပေးလာတာဟာထူးခြားနေတယ်လို့ရှမ်းမြောက်အခြေစိုက်ပရာဟီတာအဖွဲ့တချို့ကပြောပါတယ်။တရင်အမျိုးမျိုးတွေကြားနေရတဲ့အတွက်လည်းစိုးရိမ်မှုတော့ရှိနေတယ်လို့ယူနန်ပြည်တဲကမွတ်စလင်တချို့က VOA ကိုပြောပါတယ်
။ပြည်တယ်လူတွေတော့ပြည်တယ်အကုန်လုံးတော့ဒါမှမသိပါဘူး။ဒါမှအခုတုန်းတော့ပြည်တော့ဒီမှာတော့ပြောမှသာထက်ထက်ရတော့အများကြီးတော့ကြားရတာပေါ့။ဘာဖြစ်လို့ဆိုတာဒါတင်းကြီးကလည်းအဲ့လိုမျိုးကြီးကြားရတယ်လို့နောက်ကြသူတို့ကလည်းတရင်ဝင်စင်ကားထားတယ်လို့ဖြစ်နေတာလေ။
ကျောင်းနိုင်ငံဟာကက်ရော့ကောက်ကိုအကြောင်းပြပြီးမြန်မာနယ်စပ်ကုံတွေကိုလိုသလိုထိန်းချုပ်နိုင်ဖို့ကြိုးစားနေရဆိုပြီးမြန်မာကုံတွေကသူတို့အမြင်ကိုပြောကြပါတယ်။ဒါအပြင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာနယ်စပ်ကုံတွေရဲ့အကန့်အသတ်တွေတိုးလာတာကြောင့်ဒါနိုင်ငံရေးပြည်အားတစ်ဖွဲ့ဖြစ်နေရဆိုပြီးတော့ကုံတွေတချို့ကယူဆကြပါတယ်ခင်ဗျာ
။ဒီကနေ့ညအတွက်သတင်းပြပုစက်တွေကကြည့်လောက်ပါပဲ။ VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အင်ကာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့အင်ကာညဆွေးနွေးကအစီအစဉ်ကိုမကြခင်နားဆင်ရဖို့ရှိပါရဲ့ရှင်
။ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်တည်ထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူ့ကိုယ်ခန္ဓာရဲ့ကလပ်စီးကိုလာတွဲကတ်တာကနေစပါတယ်။ပရိုတင်းလက်တံလေးတွေကဂလတ်စီမာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အံဝင်ခွင့်ကြတော့မဖြစ်ပါဘူး။ဒါပေမဲ့ဂလတ်စီကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖြစ်နေနည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုကပရိုတင်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးကအံဝင်ခွင့်ကျဖြစ်စေပါတယ်။ကြည့်တော့ပိုးကူးဆက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇာပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါရဲ့။ဗိုင်းစ်ပိုတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြစ်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးတဲ့မဝင်အောင်တားတဲ့ပရိပစ္စည်းကိုခုခံစွမ်းစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါ။အ တကယ်လို့ protein လက်တံလေးတွေအသွင်ပြောင်းသွားရင်ပဋိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုယ်ခံစွမ်းအားစနစ်က protein လက်တံရဲ့နေရာစုံကိုတိုက်ဖို့ပဋိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပဋိပစ္စည်းတွေကစွမ်းနိုင်ပါသေးတယ်။
VOA မြန်မာဘာသာအတန်းလင်းအစီအစဉ်တွေကိုရုပ်တံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ19 kHz 15953ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစင်းလဲဆက်သွယ်နိုင်ပါတယ်။အခုထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဆွေးနွေးကစရဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုတော့အင်္ဂါညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကအခုအရင်ဆုံး American နိုင်ငံရဲ့အကြောင်းကိုပြောပြပေးပါမယ်။Omicron COVID မျိုးကွဲသစ်ဟာတကဘာလုံးကိုဆက်လက်ကူးစက်နေပြီးနိုင်ငံတချို့ကဆေးရုံတွေမှာတော့ဝင်နဲ့အာမမျှဖြစ်ဝင်နဲ့အာမျှဖြစ်မဲ့အနေအထားဆက်ရောက်နေပါတယ်။အစိုးရတချို့ကအခုလိုရောဂါကူးစက်မှုကိုတားဆီးဖို့စူးစမ်းနေတဲ့တစ်ချိန်တည်းမှာနေအိမ်တွေမှာပဲနေဖို့ဆိုတဲ့အမိန့်မလိုအပ်ဘူးလို့ဆိုနေကြတဲ့အတိုက်ခံတွေရဲ့စန့်ကျင်မှုတွေကိုလည်းရင်ဆိုင်နေရပါတယ်။အခုလိုကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့အင်္ဂါနေ့မှာနိုင်ငံကိုမိန့်ခွန်းပြောဖို့ရှိပါတယ်။ VOA သတင်းတော် Arash Ara Basadi ပေးပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
UK နိုင်ငံလန်ဒန်မှာကျင်းပတဲ့ကာကွယ်ဆေးထိုးဖို့စတင်ဆန္ဒပြပွဲတွေမှာရဲတွေနဲ့ရုပ်ရည်ဆန်ခက်ဖြစ်ခဲ့ပါတဲ့ United for Freedom လို့နာမည်ပေးထားတဲ့ဆန္ဒပြပွဲမှာပါဝင်သူလူ 9,000 လောက်ဟာပါလီမန်ရည်ပင်မှာရှိကြတဲ့ရဲတွေကိုဝိုင်းထားခဲ့ရတာကနေအဓိကရုံးဖြစ်ခဲ့တာပါ။အစိုးရရဲ့အခုလိုဆောင်ရွက်ချက်တွေဟာအလိန်ညာတွေဖြစ်တဲ့အတင်းကျပ်ကာကွယ်ဆေးထိုးခိုင်းတာကိုစတင်တဲ့ဆိုင်းငုတ်တွေလည်းဆန္ဒပြသူတွေကကင်ဆောင်ထားပါတယ်။လန်ဒန်မြို့တော်ဝန်ကရေးပေါ်အခြေအနေတည်းကညာပြီးမှအခုလိုဆန္ဒပြခဲ့ကြတာပါ။မြို့တော်ဝန်စတဲ့ခန်းက
We're incredibly concerned by the huge surge.
Omicron မျိုးကွဲကြီးကျယ်ကူးစက်နေတာကိုစိုးရိမ်ပါတယ်။လွန်ခဲ့တဲ့24နာရီတွင်ထပ်မံကူးစက်မှုပေါင်း 26,000 ကျော်ရှိပြီးဒါကာယရောဂါစဖြစ်ကစားနောက်ပိုင်းအများဆုံးကူးစက်မှုနှုန်းဖြစ်ပါတယ်။ဆေးရုံတက်တဲ့သူတွေများလာတဲ့အချိန်ထဲမှာကျန်းမာရေးဝန်ထမ်းတော်တော်များများလည်းလုပ်ငန်းခွင်မလာနိုင်ကြပါဘူး။
တခြားဥရောပမြို့ကြီးတွေဖြစ်တဲ့ဘာစီလိုနာနဲ့ပဲရစ်မြို့တွေမှာလည်း Omicron virus ကြောင့်စီးမင်းသစ်တွေချမှတ်တာကိုကန့်ကွက်ဆန္ဒပြတာကိုတွေ့ရပါတယ်။ Netherlands မှာတော့ကိုယ်နေရင်တွင်မှသာနေရမယ်ဆိုပြီးတင်းကျပ်တဲ့စီကံချမှတ်ခဲ့ပါတယ်။ America မှာတော့ကာကွယ်ဆေးမထိုးတဲ့လူပေါင်းသန်း90လောက်ဟာမနိုင်ဝန်ထမ်းနေရတဲ့ဆေးရုံစည်းကမ်းတွေအတွက်ဝင်တော့ဝင်ဖို့ပိုဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ကျန်းမာရေးဆိုင်ရာအင်ဂျင်နီယာအကြံပေးဒေါက်တာ Anthony Fauci ကတနင်္ဂနွေနေ့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
When you have that degree of vulnerability
ယောဂကူးစက်ခံရနိုင်ခြင်းရှိနေတဲ့အနေအထားမှာ Omicron virus ကလင်းလင်းမြန်းမြန်းကူးစက်လာနေတာဆိုတော့နိုင်ငံရဲ့နေရာတချို့ကဆေးရုံတွေမှာကတောင်းကနေဖြစ်တာကိုတွေ့ရဖို့များသလိုကျန်းမာရေးဝန်ထမ်းတွေလည်းအတော်လေးပြင်းထန်နေကြပါပြီ
လူငယ်တွေလာပိုင်းတွေတုန်းကတော့ COVID ရောဂါကိုထိချုံနိုင်ဖို့လာလာရင်းမြင်ရပါတယ်။ဒါပေမဲ့လည်းအဆုံးမသတ်နိုင်ဖြစ်နေတဲ့ COVID မျိုးကွဲသစ်တွေကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းလက်ပန်းချလာပါတယ်။အရေးပေါ်ကုသဆောင်တာဝန်ကြားသူနာပြုဖတ်တာက
Initially it was
စကားစားတုန်းကတော့အားလုံးကအင်အားပြည့်နဲ့ကုသပေးခဲ့ကြပါတယ်။ဒါပေမဲ့အချိန်တွေကြာလာပြီးဘယ်တော့မှပြီးဆုံးမဲ့ပုံလည်းမတွေ့ရတော့ပါဘူး။
ပညာရှင်တွေကတော့ကိုဗစ်ကူးစက်ခံရရင်တော့ကာကွယ်ဆေးထိုးထားသူတွေအတွက်ဆိုရင်တိတ်ပြီးတော့စိုးရင်စရာမရှိဘူးလို့ပြောထားတာပါကိုဗစ်ကြောင့်ဆေးရုံတက်နေရသူဒေးဗစ်ခေါ်လီက
ကူးစက်ရင်ဂျင်းကိုတပတ်3-4ကလောက်သွားကျင်ပါတယ်တောင်တက်စပင်းလည်းနင်းကျင်ပါတယ်ဘယ်တော့မှနေမကောင်းမဖြစ်ခဲ့တာကြောင့်ကိုကူကိုဖြစ်မှာမဟုတ်ဘူးလို့ထင်ခဲ့ပေမဲ့လည်းရောဂါတန်အလူးလည်းခံလိုက်ရပါတယ်မေနဲ့ဇူလိုင်မှာဆေးနှလုံးထိုးထားပြီးတော့အခုလိုဖြစ်တာဆိုတော့ကာကွယ်ဆေးသာထိုးမထားရင်ကျွန်တော်အခုဒီနေရာမှာရှိနေမှာမဟုတ်တော့ပါဘူး
။တောက်ကြနေတော့ကဆိုရင် UK မှာ24နာရီအတွင်းလူပေါင်း 9,300 ကျော် COVID ရောဂါကူးစက်ခံရပြီးဒီရေအတွက်ဟာတတိယရေမြောက်ပမာဏပါ။နယူးယောက်မြို့မှာတော့တရက်အတွင်းလူပေါင်း 21,000 လောက်စံချိန်ချင်းကူးစက်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်ပြပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဇာဂရက်မြို့တော်က Christmas ဈေးဝယ်တော်အကြောင်းပြပြပေးပါမယ်။Omicron COVID ကရောဂါပိုးတဲ့အနေအထားအေယူဥရောပအဖွဲ့ဝင်နိုင်ငံတော်တော်များများမှ Christmas ဈေးဝယ်တော်တွေကိုပြန်ပြီးပိတ်နေကြချိန် Croatia နိုင်ငံ Zagreb မြို့တော်ဈေးဝယ်တော်ကတော့တော်တော်လေးစီကားနေပါတယ်။ COVID ကာကွယ်ဆေးထိုးလက်မှတ်ပြနိုင်သူတွေသာဈေးဝယ်တော်လာခွင့်ရှိတယ်လို့သတ်မှတ်ထားတဲ့ Zagreb မြို့တော်ကဈေးဝယ်တော်စီမတ်စုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ခရီးရဘာသာကိုးကွယ်ကြတဲ့နိုင်ငံတွေမှာ Christmas ပွဲတော်မတိုင်ခင်သတင်းလေးပတ်လောက်အလိုကစားလို့မိအလှတွေဆင်ပွဲတော်တွေကျင်းပပြီးတော့ Christmas ပွဲတော်ကိုကြိုဆိုကြလိမ့်ရှိပါတယ်။ပုံမှန် Christmas ပွဲတော်ရာသီချင်းဆိုရင်မိအလှတွေဈေးပွဲတော်တွေနဲ့စီကားနေလေးရှိတဲ့ဥရောပနိုင်ငံတွေမှာအခုတော့ Omicron COVID ကရောဂါပိုးသစ်အန္တရာယ်ထရှိလာတဲ့အတွက်ပွဲတော်တွေကိုသတိထားကျင်းပနေကြပါတယ်။ Germany, Austria စတဲ့ဥရောပနိုင်ငံတချို့မှာဆိုရင် Christmas ဈေးပွဲတော်တွေကိုဖွင့်ပြီးမှပြန်ပြီးတော့ပိတ်လိုက်ကြပါတယ်။အခုလိုဥရောပသမ္မတနိုင်ငံတချို့မှာလူစုလူဝေးမဖြစ်အောင်ပြန်ပြီးတည်ထားနေချိန် Croatia နိုင်ငံ Zagreb မြို့တော်မှာတော့ Christmas ဈေးပွဲတော်ကိုစီစီကားကားကျင်းပနေပါတယ်။ဈေးပွဲတော်ကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့တော့လိုပါတယ်။ COVID ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီးတဲ့သူတွေအနေနဲ့ဈေးပွဲတော်ဝင်ခွင့်လက်မှတ်ရပါတယ်။အနည်းဆုံးတည်င်းသုံးဖက်အကြာကဆေးထိုးထားပြီးသူလည်းဖြစ်ဖို့လိုပါတယ်။ဆေးထိုးထားပြီးသူတွေအနေနဲ့အခုလိုမျိုးလူစုလူဝေးနေရာတွေသွားဖို့အတွက်ရက်40စာ COVID Pass ကိုအစိုးရစီမှလျှောက်လို့ရပါတယ်။ PCR နဲ့ Antigen ဆေးစစ်မှုတွေလုပ်လို့ Negative အဖြစ်ထွက်သူတွေအနေနဲ့လည်းရေဒိုလက်မှတ်တွေရနိုင်ပါတယ်။ COVID ရောဂါပျောက်တာအနည်းဆုံး10ရက်ကျော်ရှိပြီဆိုတဲ့အထောက်အထားလက်မှတ်ပြနိုင်သူတွေကိုလည်း COVID Pass ထုတ်ပေးပါတယ်။အခုလိုခွင့်ပြုချက်ပါမှပွဲတော်ဆင်နွှဲလို့ရမယ်လို့ Croatia အစိုးရကသတ်မှတ်ချက်လုပ်ထားတာက Christmas ပွဲတော်ဆင်နွှဲမဲ့သူတွေကိုအတားအဆီးဖြစ်ပုံမရပါဘူး Christmas ပွဲတော်ကာလအခုလိုဈေးပွဲတော်တွေမှာလက်ဆောင်ပစ္စည်းတွေဝယ်ကြမိတ်ဆွေတွေဆုံတွေ့ကြတဲ့အစဉ်အလာရှိတာမို့ဈေးပွဲတော်ကျင်းပနိုင်တာကိုပဲမြို့သူမြို့သားတွေဝမ်းသာနေကြပါတယ် Zagreb မြို့တော်မှာ Christmas ရာသီကျင်းပတဲ့ဈေးပွဲတော်ဟာမြို့တော်ရဲ့အထင်ကြီးပွဲတော်တစ်ခုအဖြစ်မြို့ကန်တွေကသတ်မှတ်ထားကြတာဖြစ်ပါတယ
်
အရင်နှစ်တွေတည်းဆိုင်တော့ပွဲကရမ်းမစီပေမဲ့ကျွန်တော်ကတော့သဘောကျပါတယ်ကောင်းလဲကောင်းပါတယ
်ကိုဗစ်ကရောဂါကြောင့်အခက်အနာတွေအခုလိုပွဲတော်တွေကိုကြီးကြီးကျယ်ကျယ်မကျင်းပနိုင်ခဲ့တာတစ်နှစ်ကျော်ရှိပြီမို့တိတ်တော့အချိန်မရသေးဘူးလို့တချို့ကလည်းပြောပါတယ
် well it's certainly not as lively as it used to be but it's kind of coming back you know
အရင်လိုမစီတော့တာကတော့တည်ကြပါတယ်ဒါပေမဲ့တဖြည်းဖြည်းတော့စီကားလာမှာပါအခုလိုလူတွေအများကြီးကိုပြန်တွေ့ရတာတိတ်ကောင်းပါတယ်
လက်ဆောင်ပစ္စည်းအယောင်ဆိုင်တွေအစားအသောက်အယောင်ဆိုင်တွေသာမကဓာတ်ပုံအလှရိုက်ခြင်းတွေအတွက်မိအလှတွေပါထွန်းထားတဲ့ Zagreb မြို့တော်က Christmas ဈေးပွဲတော်ကလူတွေရဲ့စိတ်ရှင်လန်းစေဖို့မရှိမဖြစ်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ
်လူတွေဆိုတာလူစုလူဝေးပွဲတွေကြိုက်တာမျိုးဆိုတော့အခုလိုစုံကြတွေ့ကြတဲ့ပွဲမျိုးကတိတ်အေးပါပါတယ်အမိုးကမရှိလဟပြင်းမှာလုတ်တဲ့အတွက်ကိုဗစ်ကရောဂါကူးနိုင်ခြင်းအများကြီးပိုနေပါတယ်။အာဏာပိုင်တွေထုတ်ပြန်ထားတဲ့ကိုဗစ်ဆိုင်ရာစည်းကမ်းချက်တွေအားလုံးကိုကျွန်တော်တို့လိုက်နာဆောင်ရွက်ထားပါတယ်
။ခရိုအေးရှားနိုင်ငံရဲ့စည်းကမ်းသတ်မှတ်ချက်အရအမိုးအကအောက်ထမ်းမှာမဟုတ်ရင်နှာခေါင်းစည်းတက်စရာမလိုတာကြောင့်ဈေးပွဲတော်လာသူတွေနှာခေါင်းစည်းမတက်ကြပါဘူး။လူချင်းခက်ခွက်ခွာနေရမယ့်စည်းကမ်းချက်တွေကိုလည်းတိတ်ပြီးလိုက်နာကြပုံတော့မရပါဘူး။ဈေးပွဲတော်ကိုလာကြတဲ့ထောင်နဲ့ချီတဲ့ဧည့်သည်တွေထဲမှာခရီးရှားနိုင်ငံတွေမဟုတ်ဘဲအိနီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေတောင်ပါပါတယ
်တက်ဆမ်ဒိုရှလာစီအော်ဒလစ်နယ်ဗာလိုလီယပိုဒါဆနေစတူဒိုဂါဂျာအော်ဒေယာဆန်စလိုဗေးနီယာတာကောဒါတမောစဝေယောရှ
ကျွန်မအခုမှရောက်တာပါအားလုံးကြည့်ရတာတော့အတော်လေးအဆင်ပြေပါတယ်အခုလိုပွဲမျိုးလုပ်နိုင်တာတကယ်ကိုကောင်းပါတယ်ကျွန်မကစလိုဗေးနီယားကပါကျမတို့စီမှာတော့အလုံးပိတ်ထားတာမို့ဘာမှတိတ်ပြီးတော့မရှိပါဘူး။ဒါကြောင့်အလုတ်အားရမှာ Zagreb ကိုလာပြီးတော့အပန်းဖြေရတာကိုသဘောကျပါတယ်
။တက်မှတ်ချက်တွေနဲ့ကိုက်ညီရင်ရနိုင်တဲ့ COVID Pass နဲ့ပွဲတော်ဆင်နွှဲနိုင်တယ်လို့ Croatia အစိုးရကခွင့်ပြုထားတာမို့ပြည်ရင်းကသာမကပြည်ပကဧည့်သည်တွေလည်းလာနိုင်နေကြတာဖြစ်ပါတယ်။ဧည့်သည်တွေကိုအဓိကထားဝင်ငွေချရရတဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းလုပ်သူတွေကတော့ဒါကိုကြိုးဆိုကြပါတယ်။
Pa zasigurno smo dočekali sa veseljem kompletan advent jer bili su puno kolega je bilo uvjereno neće.
Akulo Christmas zibwe ro pjan chin pa nena go chano lu sain pan shin re ga ro tage wan da ba le. Chano lou pho kan pat do myan myan ga di ni zibwe ro pjan chin pa phit le me lo do tin ma tha ja ba u. Akulo pjan phwet nan da tage wan da sia ba. တခြားနိုင်ငံတချို့မှာဆိုရင်ဘာပွဲမှတော့မလုပ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ကတော့ဝင်ငွေရအောင်ဆိုင်ပြန်ဖွင့်နိုင်တာကိုပဲဝမ်းသာလာပါပြီ။မနေ့ပြန်ဆိုင်ကိုပြန်များပိတ်မလားဆိုတာမျိုးလောလောဆယ်တော့ပူစရာမလိုပါဘူး။ဆိုင်တွေပိတ်ရရင်တော့ဝင်ငွေလည်းရတော့မှာမဟုတ်ပါဘူး
။ဟိုတယ်ခရီးနဲ့စားတောက်ဆိုင်လုပ်ငန်းတွေရဲ့ဝင်ငွေကနိုင်ငံရဲ့ GDP 4ဘုံတဘုံလောက်ကိုဝင်ငွေချပေးနေတာမို့ဒီလုပ်ငန်းတွေပြန်ပြီးဥမော်လာနိုင်ဖို့ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ပြည်တွင်းကဧည့်သည်တွေသာမကပြည်ပကဧည့်သည်တွေကိုပါလာနိုင်အောင်လို့ကိုဗစ်စီကံတပ်ပတ်ချက်တွေရှော့ပေါ်ထားတဲ့ခရိုအေးရှားနိုင်ငံဇာဂရက်မြို့တော်ကခရစ်စမတ်ဈေးပွဲတော်မှာဆိုင်ငန်းအရေးအတွက်ကိုမြို့တော်တာဝန်ရှိသူတွေကအရင်နှစ်တွေထက်3ပုံ2ပုံရှော့ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။နောက်ပြီးဈေးပွဲတော်လာသူတွေအနေနဲ့ဈေးဆိုင်တွေရှိတဲ့နေရာတွေမှာပဲစုမနေအောင်လို့နေဟာပြင်နဲ့အမိုးအခါမရှိတဲ့နေရာတွေမှာမီးအလန့်နဲ့ဆွဲဆောင်မှုတွေကိုလည်းပို့ပြီးတော့လှုပ်ထားပေးပါတယ်။ဥရောပတခြားနိုင်ငံတွေမှာ Omicron ပိုးတဲ့ကြောင့်ကိုဗစ်စီကံသတ်မှတ်ချက်တွေပြန်ပြီးတင်းကျပ်နေချိန်မှာခရိုအေးရှားနိုင်ငံကကိုဗစ်ပတ်ရှိသူတွေလာနိုင်တဲ့ခရစ်စမတ်ဈေးပွဲတော်မှာတော့စီကားနေပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါမဆူမွန်ပြပြပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးချင်ပါတယ်2022ခုနှစ်အမေရိကန်ကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်အပ်ဥပဒေ NDAA မှာပါတဲ့မြန်မာအရေးဆိုင်ရာပြဋ္ဌာန်းချက်တွေကြောင့်မြန်မာနိုင်ငံဆက်အာဏာသိမ်းအခြေအနေပေါ်အမေရိကန်အစိုးရအနေနဲ့အရင်ကထက်ပိုပြီးထိထိရောက်ရောက်တုံ့ပြန်လှုံ့ဆော်လာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်အခြေဆိုင်မြန်မာအရေးလှုံ့ဆော်မှုအဖွဲ့တစ်ဖွဲ့ကတက်ကြွလှုံ့ဆော်သူတူက VOE ကိုပြောပါရယ်ဒါအပြင်ဆရာနာသိမ့်မှုကိုစန့်ကျင်ကန့်ကွက်နေတဲ့နှွေဦးဒေါ်လန်ရေးကိုအများကြီးအထောက်အကူဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းလဲ New York Burmese Community အဖွဲ့ကမတ်ရှင်မင်းကပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရှင်
။မတ်ရှင်မင်း VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့မေးမြန်းတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ကျွန်တော်တို့ဒီကနေ့ဆက်သွယ်မေးမြန်းချက်မှာအဓိကကတော့ဒီကရက်မကြသေးခင်ရပိုင်းတွင်ကအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြီးတော့အထူးဖြစ်တော့အထက်လွှတ်တော်ပေါ့လေအထက်လွှတ်တော်ကနေပြီးတော့အတီးပြုတ်လိုက်ပြီးတော့သမ္မတစီကိုဥပဒေဖြစ်အတီးပြုတ်ပြဋ္ဌာန်းဖို့လက်မှတ်ထိုးပို့ထားတဲ့ဒီ NDAA ပေါ့အဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဓိကမေးချင်တာပါဆိုတော့ဒီဥပဒေကဟလာ2022ခုနှစ်အတွက်အမေရိကန်အမျိုးသားကော်မတီဆိုင်ရာလုပ်ပိုင်ခွင့်အဥပဒေပေါ့အကြမ်းမြင့်ကျွန်တော်တို့ဘာသာပြန်မယ်ဆိုရင်တော့ဆိုတော့အဲ့ဒီအထဲမှာဟလာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဖြည့်ဆွတ်ပြီးတော့မှထည့်သွင်းပြဋ္ဌာန်းထားတာပြီးပါတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့မက်ရှင်မင်းတို့ကဒီຢာတွေနဲ့ပတ်သက်ပြီးအဓိကလှုပ်ဆောင်နေတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အခါကျတော့ဒီ NDAA ဥပဒေထဲမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့အဓိကအရေးပါတာဘယ်လိုအချက်တွေရှိပါသလဲခင်ဗ
ျဒီဘယ်ထဲမှာဒီ Senate Leader ပေါ့နော်ဆာ Republican Majority Leader Minority Senate Leader ကနေပြီးတော့ Mitch McConnell ကဘာထည့်တောင်းထားလဲဆိုတော့အဓိကသူတို့ကလွှတ်တော်အနေနဲ့ကွာစကားထင်းပြောရတော့ရှိတာပေါ့နော်အဲ့မဲ့တခုတမိဆဆဦးရှေးဦးစွာ reference လုပ်ချင်တာကဒါတမ်မတ်ပါတမိတို့ရဲ့ UN တမ်မတ်ဦးကျော်မိုးထွန်းကိုဒီအာ John McCain Award ပေးတဲ့အချိန်မှာ Mitch McConnell ကစကားဦးပြောတဲ့ introduction speech ပေးတဲ့အချိန်မှာသူ့ရဲ့ပါဇက်ထဲကနေပြီးတော့မြန်မာနိုင်ငံရဲ့ပြဿနာရောတကယ်ဖြစ်ရှင်းနိုင်ဖို့ပါတဲ့မြန်မာနိုင်ငံရဲ့တကယ် real government national unity government ကိုနိုင်ငံတကာအသိမှတ်ပြုဖို့ပါအရေးကြီးဆုံးမယ်လို့သူကပြောသွားတယ်သူ့ရဲ့စိတ်ထဲမှာလည်းသူ့ party အနေနဲ့ကတော့ NUG ဟာမြန်မာနိုင်ငံရဲ့တကယ် government ဆိုတာလက်ခံမိတာဒါပေမဲ့လွတ်တော်မှာတင်တဲ့အချိန်မှာတော့သူတို့ပေါင်နေရလောက်ရမှာရှိရပေါ့နော်ရှိရခါကျတော့သူတို့ဘလို့တောင်းဆိုထားလဲဆိုတော့ United States government ပေါ့နော် State Department Executive Level Joe Biden တို့ရဲ့ Executive Level Department ကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Democracy အတွက်ရယ်ပြန်လည်ရှင်သန်ပေးပေါ့နော်အကူအညီဖို့အတွက်ကိုထိထိရောက်ဘာတွေလုပ်ပြီးပြီလဲဘာတွေလုပ်နေလဲဘယ်ပိုင်းနေပေါ့နော်သူတို့နောက်က list နဲ့လုပ်ထားတယ်ဒီပိုင်းနေမှာဒါနဲ့ပတ်သက်ပြီးဘာတွေလုပ်နေပြီလဲဆိုတာမေးထားအဲ့ထိတ်ဆုံးမှမေးထားတာကအဲသူတို့ဘလို့ရေးထားလဲဆိုတော့ to support legitimize national unity government etc etc ပေါ့နော်သူတို့ရေးထားတာမြန်မာနိုင်ငံရဲ့ democracy ကိုပြန်လည်ရှင်သန်ရေးနဲ့အကူအညီဖို့အတွက်ကိုတဲ့ national unity government ကို support ပေးဖို့ဘာလို့လုပ်ထားပေးပြီလဲတဲ့ဒီ US နိုင်ငံအနေနဲ့ရောတခြား partnership တခြားနိုင်ငံတွေအနေနဲ့ရောဘာတွေတွဲလုပ်ထားလဲ
ဟုတ်ကဲ့
တကယ်လို့မလုံလောက်သေးဘူးဆိုရင်ဘာဆက်လုပ်ဖို့ရှိလဲအဲ့လိုမေးထားတယ် civil disobedience movement CDM နဲ့ပတ်သက်ပြီးတော့ဒီ US အနေနဲ့ဘာလောက်ထားပြီဘာကြီးကုညီပေးထားလဲပေါ့နော်ဒါကို support ပေးဖို့အတွက်ဘာဆက်လုပ်ဖို့ရှိလဲသူတို့အဲ့လိုမျိုးထိရောက်တဲ့မိကုန်းကိုဆက်ဆချင်းမှလည်းအမိထားရယ်ကိုကဒီပေကြီးက page 9000လောက်ရှိတဲ့ page ကြီးဒါပေမဲ့မြန်မာနိုင်ငံအတွက်ကိုဟိုထည့်ပေးထားရယ်လုံးလုံးလောက်လောက်ကိုလေအဲ့လိုဒီဘာမှဟိုဝိလက်ကြောင့်မလုပ်ခနဲ့ဒါရိုက်မိတာကအန်ယူဂျီကို support ပေးဖို့ဘာလောက်ထားလဲဆိုတာဆမေးတယ်ပြီးတော့နောက်တစ်ပိုင်းကတော့ military hunter ကိုလေအပြစ်ပေးဖို့ဟို costly ဒီလိုမျိုးတန်ခတ်ဖို့ပေါ့နော် sanction တို့ဘာလို့နဲ့ပတ်သက်တာရောဘာတွေလောက်ထားပြီးပြီလဲ by ထပ်လုပ်ဖို့လို့လဲ sanction ရောတိုးချဲ့ဖို့လို့လားဆိုတော့ review လုပ်ခိုင်းတယ်ဖြေရှင်းချက်တင်ခိုင်းတယ်ပေါ့နော်
ဟုတ်ကဲ့
အဲ့တော့ action မိုင်းလာမယ်အဲ့ဒါနောက်တစ်ဆင့်လဲဆက်ဆိုရင
်ဆိုတော့ကျွန်တော်ချက်ပေးလိုက်မယ်မင်းရှင်မင်းဆိုတော့ဒီဥပဒေကလက်ရှိမှာဟလာတမနာကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်ပြထမ်းမှုနောက်ဆုံးဆင့်ရောက်နေပြီပေါ့နော်တမနာလက်မှတ်ထိုးလိုက်တာဥပဒေဖြစ်ပြီပေါ့ဥပဒေဖြစ်သွားပြီးပြီဆိုရင်ဥပဒေဖြစ်သွားပြီးတဲ့နောက်ပိုင်းမှာဘာတွေမျှော်လင့်လို့ရမလဲခင်ဗျာဘာတွေဆက်ဖြစ်လာမလဲ
ဒီလိုမျိုးဒီတမီးတို့ကအခုကျတော့ Congress မှာအထက်လွှတ်တော်အောက်လွှတ်တော်အထက်လွှတ်တော်ဆိုရှိရပေါ့နော်ဒီ House of Representatives နဲ့ Senate မှာဟိုကအကုန်ပြီးတက်သွားပြီကိုက Bipartisan Support ရထားတယ် Republican Party က Senator ရော Democratic က Senator ရောဒီဘာမှ Amendment နဲ့ပတ်သက်ပြီး NDA ထဲမှာပါတဲ့ဟာကို Support ပေးထားတယ်အဲ့တော့တမရလက်မှတ်ထိုးလိုက်ရင် Law ဆိုတာဖြစ်လာမယ်ဥပဒေဖြစ်လာမယ်ဥပဒေဖြစ်လာရင်ဒီထက်တောင်းဆိုထားတဲ့အချက်တွေလုတ်ပါ깟ပါinvestigate လုပ်ပါပြန်ဖြည့်ရှင်းချက်ပေးပါမလုံလောက်သိရင်ဆက်လုပ်ဖို့ပါရှိလဲဆိုရဲထောက်ထားတာတွေကိုရှောင်လွဲလို့မရတော့သူတို့လိုက်လုပ်ရတော့မယ်ဟုတ
်ကဲ့အ
ဲ့တော့ပြည်သူအနေနဲ့ကတကယ်လို့သူတို့ပြန်တင်ပြချက်တွေမှာဥပမာဆိုကရက်60အတွင်းမှာဒီဆက်နဲ့ပတ်သက်ပြီးတင်ပြပါဘောနော် NUG government ကို recognize လုပ်ဖို့တယ်နင်တို့ဘာလုပ်ထားပြီးပြီလဲလို့မေးရဟာကိုဒီ state department ပြန်ဖြည့်ရှင်းလိုက်လို့ weak ဖြစ်နေရဆိုရင်ပြည်သူကပြန်တွန်းလို့ရတယ်ဟုတ်က
ဲ့အ
ဲ့လိုဆက်ပြီးတော့ pressure ပေးသွားလို့ရတယ်
ဆိုတော့အဓိက
ဘာလို့မရတော့ဟုတ
်ဟုတ်ကဲ့ဆိုတော့အဓိကအဲ့ဒီပြဋ္ဌာန်းချက်တွေကိုအမေရိကန်အစိုးရထဲမှာဘယ်ဝန်ကြီးဌာနတွေကအဓိကအကောင့်ထဲဖော်ရပါမလဲ
ဒီ foreign affairs နဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေရဲ့နောက်ပြီးတော့ financial နဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေရဲ့ပေါ့ကွာအဲ့လိုဌာနတွေရဲ့
နိုင်ငံသားရေးနဲ့ဗန္ဓာရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနတွေပေါ့နော
်ဟုတ်ကဲ့ကိုဆိုတော့ဒီနှစ်ခုကအဓိကပေါ့နော
်အဲ့
သူတို့ကတင်ပြရမယ်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ဆိုတော့ဒီ
NDA
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီ NDA ထဲမှာ NDA ဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းထားတဲ့မြန်မာအရေးနဲ့ပတ်သက်တဲ့အချက်တွေကဟလာလက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေအဲ့ဒါကိုဆန့်ကျင်တွန်းလှန်နေကြတယ်လို့ရှားမှုရှိတယ်ဒီလိုရှားမှုကိုဟလာ Spring Revolution မျိုးဒေါ်လာရေးလို့ခေါ်ကြတာပေါ့နော်ဒါမှရှင်မင်းတို့လည်းဒီလိုရှားမှုတွေမှာပါဝင်နေကြတယ်ဆိုတော့ဒီလိုရှားမှုကိုဘယ်လိုမျိုးဘလောက်ထိအထောက်အကူဖြစ်နိုင်မယ်လို့ရှင်မင်းတို့မျှော်လင့်ပါတယ်
အများကြီးထောက်ဖို့ဖြစ်လာနိုင်မယ်လို့မျှော်လင့်နေတယ်ကွာခုနကရှင်မင်းစကားဥသားသွားသလိုပဲလွတ်တော်ကသူတို့ဘောင်တွေကလောက်ဝလို့တာတမရောက်ကွာနင်တို့ NUG ကိုအတိမပြုတ်လိုက်တော့လို့ပြောရုံတမယ်ထည့်ပေးထားတာပေါ့နော်ဘာလို့တချို့အပိုင်းတွေမှာကြီးလိုက်မယ်ဆိုရင်ဥပမာဆိုကွာတမီးတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ NDA ရစာပိုက်တွေကိုဖတ်ချင်ရင်ပထမစာပိုက်မှာတော့ NUG ကိုအတိမပြုတ်ဘာရလောက်ပြီးပြီလဲလောက်ပဲမေးထားပင်မယ်နောက်ပိုင်းတွေမှာကျတော့သူတို့ကဘလိုတောင်သုံးထားလဲဆိုတော့ဥပမာဆို humanitarian aid နဲ့ပတ်သက်ရင်ပေါ့နော်မြန်မာပြည်မှာဒီတမီးတို့ humanitarian crisis တွေအများကြီးဖြစ်လာနေပြီဒီမင်းအောင်လိုင်းတို့လုပ်လို့ဒီလိုတွေမှာပတ်သက်ရင်မြန်မာနိုင်ငံကိုကူညီပါလို့ state department ကိုတိုက်တွန်းထားတဲ့အပိုင်းမှာ national unity government of republic of the union မြန်မာကိုကူညီပါဆိုပြီးတော့သူတို့ကတုံးထားတယ်ဟိုလွှတ်တော်အနေနဲ့ officially ကိုတုံးထားပြီမြန်မာနိုင်ငံကရွေးကောက်ထားတဲ့အစိုးရလို့တုံးတာမဟုတ်ဘူးနဲ့သူတို့ကိုယ်ကမြန်မာနိုင်ငံကအစိုးရလို့တုံးသွားတာပေါ့နော်အဲ့လိုမျိုးဆိုတော့ဒီတမလာကလက်မှတ်ထိုးလိုက်ပြီဆိုရင် NUG ကိုအတိမတ်ဖြစ်ဖို့လမ်းကြောင်းတော်တော်မျောလင်းချက်အနေနဲ့တော်တော်နှီးသွားပြီပေါ့ကွာဇာတ်ရဲမှာ NUG ကသူတို့လိုအပ်တာတွေကိုကောင်းအောင်လုပ်ရမယ်တမီးတို့ပြည်သူတွေကလည်းဆက်တိုက်တွန်းရမယ်အာဘာလို့တမီးတို့ကဒီတိုက်ပွဲကတခြားနီလန်းနေနဲ့တိုက်တာဟိုခုညီတာကတပိုင်းဥမာဆိုပတ်စံထောက်ပံ့တာတပိုင်းပေါ့နော်တကယ်ပြဿနာတွေကိုဖြေရှင်းနေတယ်ဆိုရင်တမီးတို့ကဒီနဒန်ရအနက်ကြီးကိုပလတ်စတာအုပ်လို့မရဘူးအန်ယူဂျီကတရားဝင်ဆိုရနိုင်ငံတကာရဲ့မျက်စိရှိမှာဖြစ်လာမှတာ US ကတော့ဦးဆောင်ပြီးလက်ခံလိုက်ရင်တခြားနိုင်ငံတွေကပါလာမှာအခြား G7 နိုင်ငံတွေပါလာမယ်ပါလာရင်တမီးတို့ကပတ်စံချီးလို့ရမယ်ဒီမင်းအောင်လိုင်းတို့ red notice ပေါ့နော် officially ထုတ်လို့ရမယ်သူတို့တရားစွဲဖို့အတွက်နိုင်ငံတကာခုံရုံးတင်ဖို့အတွက်ဒီကိုလုံးပို့လောက်တိုင်းတရားဝင်လုံးလို့ရလာမယ်ကိုကအခုကျတော့တရားဝင်အစိုးရမဖြစ်တဲ့တကြောင်လို့ PDF ဆိုရဲအာဒီ defense force လေးတီထောင်တာတော့မှကိုကအကြမ်းဖက်တမမဟုတ်ပါဘူးဆိုတော့မနေ့လိုက်ဖြည့်ရှင်းနေရတယ်ဒီနိုင်ငံတကာအစာမျက်နှာတွေမှာငါတို့ကကိုကူကိုခုခံတာပါအကြမ်းဖက်နေရမဟုတ်ပါဘူးဆိုတော့ဒါတော့တမီးတို့ကပထမဦးဆုံး solution NUG ဆိုတာ recognize government ဖြစ်လာရင်တခြားအရာတွေက they will flow into place ပေါ့နော် fall into place ဆို
တော့ဟုတ်ကဲ့ရှင်မင်းရှင်မေဟုတ်ကဲ့ခင်ဗျာဆိုတော့လွတ်တော်ကတော့ဒါဟိုဒါတိုင်းလုတ်ပါဆိုသူဥရေကမှပြတ်ထန်းလိုက်တယ်ပေါ့လေဒါပေမဲ့ဟလာအမေရိကန်စိုးရိမ်အနေနဲ့ဒါတွေကိုတကယ်လက်တွေ့အကောင်အထည်ဖော်တဲ့နေရာမှာတကယ်လက်တွေ့ကြပါရဲ့လားတကယ်ဖြစ်နိုင်ခြင်းရှိပါရဲ့လားစိုးရကရောတကယ်ပဲလုတ်နိုင်ပါမလားခင်ဗျာ
ဘင်းဘက်ကပဲအကွာ secretary blinken ကပြောထားတယ်ပေါ့နော်ဒီသူပြောထားတဲ့ word by word သမီးပြန်ပြောတာမဟုတ်ဘူးဒါပေမဲ့သူပြောထားတာ everything is on the table တဘောမျိုးပေါ့နော်အကုန်လုံးလုတ်လို့ရတယ်ပေါ့နော်လုတ်တင်တာလုတ်သွားမယ် limit မရှိဘူးပေါ့နော်ဒီမှန်တာအမှန်တရားအတွက်လုတ်သွားမယ်ဆိုရယ်သူတို့ဘက်ကဟို open situation ဖြစ်လာပြီပြီးတော့သူတို့အနေထားမှာလည်းပုံဝင်လည်းမပြောနိုင်တာရှိမယ် China ရဲ့အနေရောတော့သူတို့မြင်နေတယ် ဒီအခုဒီနေ့ပဲလောလောလက်တဲ့နေ့တက်လာတယ်မလားချိုင်းနာယွမ်ငွေကာရန်စီနဲ့မြန်မာနိုင်ငံမှာရန်တော့မယ်ဒီပါဖြစ်လာတယ်လေဇန်နဝါရီတရနေ့မှာမင်းအောင်လိုင်းတို့နဲ့အဲ့သူတို့နဲ့မီတင်တွေထားပြီးလုပ်မယ်ဆိုတော့ဒါရီကယူအက်စ်ကမကြားပဲမနေဘူးကွာအန်ယူဂျီကိုအစိုးရတက်ဖြစ်မတတ်မှတ်ဖ ೇನೆ ဒါရီကိုအလုံးဝပိတ်စီပိတ်ဆို့ဖို့ဆိုတာမဖြစ်နိုင်ချိုင်းနာနေပြီးတော့စသည်စီချရဲကိုပို့ဝင်လာရဲ့
အမျိုးအမျိုးရဲ့အညီဆိုရမှာလေလောကကံရိုက်ခက်ခဲတဲ့ကြောင့်တို့မှအားနဲ့ချက်တွေရှိရယ်အဲ့အားနဲ့ချက်တွေကိုဒီဇိုင်းမှာဒီဒီပလိုမက်တစ်ရယ်လေးရှင်းရှစ်မှာပို့ကြည့်ကောင်းအောင်ပြင်လာနိုင်ရင်
ဘာရလဘယ်လိုလုံးဆောင်ချက်စထွက်လာဘူးမရှိမင်းတို့မျှော်လင့်ထားပါလေအမ်သူတို့ဒီဆန်ရှင်တွေလောက်တာထိရောက်သလားဆန်ရှင်တွေပိုကျပြန့်ပိုလုံးတင့်သလားပေါ့နော်အခုဆိုအလုပ်သမားတက်မကရရအကူအတရာ88ဖွဲ့တော့ ဆက်ရှင်ကိုတကယ်လို့မြန်မာပြည်ပြန့်ပိုလုံးပေးခြင်းနဲ့ဆန္ဒရှိရင်လုံးနိုင်တဲ့တခြားရှင်လုံးတော်လို့သူတို့ပြောနေပြီပေါ့နော်အဲ့တော့အဲ့ဒီဘိုင်းလေးမှာအခုလောကမှာ US ကတာဂက်တက်ဆန်ရှင်လောက်ပဲလုပ်သေးရဲကွာဒီသူတွေကိုထိခိုက်မှာဆိုလို့ဆိုရဲစုံရင်စိန်တစ်ခုနဲ့ပေါ့နော်တခြားရီဇင်တွေလည်းရှိရင်ရှိမှာသူတို့ချမပြဖြစ်နိုင်တယ်အဲဒါပေမဲ့ဒီလိုမျိုးဆန်ရှင်ဟိုက ပြီးတော့မင်းအောင်လိုင်းတို့ဥမာဆိုဒီ NDA မှာကွာအိုင်အမ်အိုတို့ဟိုတခြားဝေါ်ဘန့်တို့နဲ့ဒီနိုင်ငံတကာနိုင်ငံရဲ့တခြားနိုင်ငံကဒီအင်တာနက်ရှင်နယ်ဝေါ်ဘန့်နေရာနေပြီးတော့နိုင်ငံအင်ဖရာစထရက်ချာအတွက်တည်ဆောက်ရေးတို့ဘာလို့ညာတို့အတွက်ကိုပတ်စံအလုံးကြီးနဲ့ချီးလို့ရတဲ့လမ်းကြောင်းတွေပိတ်ဖို့ပါတယ်အဲ့တော့မင်းအောင်လိုင်းတို့လုတ်ပိုင်ခွင့်တွေကိုတဖြည်းဖြည်းနဲ့ဖ ုံမယ်ဟုတ်အဲ့လိုတွေဖြစ်လာမယ်
မှန်ပါဆိုတော့ဒီ NDAA ထဲမှာ NDAA ဥပဒေထဲမှာပြဋ္ဌာန်းထားတဲ့ထည့်သွင်းထားတဲ့အချက်တွေကဟလာအမေရိကန်အနေနဲ့ဒီမှာအရေးမှာအခုလက်ရှိကတော့သူကစကားအဖြစ်ပြောတာများတယ်တန်ခတ်ရည်မှုတွေကတော့ချထားတာပေါ့လေတကယ်လက်တွေ့လက်ပါတယ်ဆိုတဲ့ဟာအင်မတန်နည်းသေးတာပေါ့အခုချိန်နေမှာဆိုတော့မက်ရှင်မင်းတို့မျှော်လင့်ထားတာကဒီဥပဒေသာထွက်လာရင်အမေရိကန်ကတကယ်ကိုစကားနဲ့တည်းမဟုတ်ဖ ೇನೆ လက်ပါပါလာမယ်ပေါ့လက်ပါပါလာမယ်ဆိုတော့လက်တွေ့အပြင်လောက်တာတွေပါရှိလာမယ်ပေါ့ဒီလောက်ထိမျှော်လင့်ထားတာပေါ့
ဟုတ်လက်တွေ့ရဆိုခုနပြောသွားတဲ့ sanction ဘိုင်းတို့နောက်ပြီးတော့ main online တို့ငွေကြေးချီလို့မရအောင်အကြီးကြီး project အကြီးကြီးလုပ်လို့မရအောင်ပိတ်နေနေတယ်ပေါ့နော်အဲ့လိုတွေပါလာမယ်လို့မျှော်လင့်တယ်ကိုကဟိုစီးပိုင်းတော့ပါလာမှာမဟုတ်လူတွေတမျိုးဆဆဖြော်ဖြော်တရက်နေ့ထင်ခဲ့သလိုအဲ့ဒါတော့မဖြစ်လာနိုင်ဘူးလို့တင်တယ်တင်
တယ်ဟုတ်ကျန်တဲ့အမြတမ်းနေပါတယ်မ
နေ့ပါပါ
ဆိုတော့ကျွန်တော်အဲ့ဒါနဲ့တစ်ဆက်တည်းမှာပဲဟိုအစိုးရကျွန်တော်မေးချင်တာကလက်ရှိဟလာဘာမအက်ဆိုတဲ့ဥပဒေမူကြမ်းတစ်ခုလည်းရှိသေးတယ်အဲ့ဒါကထက်လွတ်တော်အောက်လွတ်တော်ကနိုင်ငံရေးကော်မတီတွေမှာရောက်လို့ကျွန်တော်သိထားတယ်ဘာမအက်ကဘယ်လိုဖြစ်နေလဲမရှင်မင်းဘာဖြစ်လာနိုင်လဲ
ဘာမအက်ကလောလောဆယ်မှာကိုကဒီအောက်လွတ်တော်မှာတော့သူကအခြေအနေကောင်းတယ်ထက်လွတ်တော်မှာရပ်တန့်နေရပေါ့နော် bipartisan support မရတဲ့အနေအထားမှာဖြစ်နေတယ် Republican Senator တွေကသဘောမကျဘူးဒီမှာပါတဲ့အချက်တချို့ဘာမအက်ကဖြစ်တည်လာမှုကကိုကဒီပေကmilitary coup February 10ရက်နေ့စဖြစ်ပြီးနောက်ပိုင်းမှာတက်တက်ရေးထားရပေမဟုတ်ဘူးကိုကလွန်ခဲ့တဲ့2019ခုနှစ်ကနှစ်ခါထွက်ပြေးတဲ့ပေရဲ့2020မှာတစ်ခါထွက်ပြေးတဲ့ပေသုံးခုကို mash up လုပ်ပြီးတော့သူတို့က carry forward လုပ်တဲ့သဘောမျိုးတချို့တစ်ချက်နှစ်ချက်ပဲလောလောဆယ်ကူးကာလာမှာဖြစ်တာမှာပါတာ MOG ပေါ့နော် MOG နဲ့ gemstone နဲ့ပတ်သက်ပြီးတော့ sanction လုပ်ဖို့တော့ပါတာအဲ့တော့ဒီဘာမအက်မှာဆိုရင်အဓိကအချက်ဖြစ်တဲ့ NDA မှာလို့ကူးပွင့်လင်းလင်းပါတဲ့NUG ကိုမြန်မာနိုင်ငံတရားဝင်အစိုးရဖြင့်တက်မှတ်ရေးဆိုရက်ဒီလိုမျိုး push လုပ်တဲ့လုံးဝမပါဘူးလုံးဝမပါဘူးကွာအဲ့တော့အားနည်းချက်တရှိရဲ့ language wise မှာလည်းတခါလေကြာရင် pad bill b 660ကိုဖတ်ချင်ရင်တခါလေကြာရင် main online လို့စစ်တပ်နဲ့စနစ်ကိုအပြစ်တင်ချင်တာလား civilian government အပြစ်တင်ချင်လားဆိုတော့မကွဲပြားဘူးရောထွေးနေတယ်ဟိုလူကိုစုစုလိုဒီလူကိုစုစုလိုပေါ့နော်အဲ့လိုတွေဖြစ်နေတယ်ဒီတော့ NUG ကို road တင်ပေးတာလုံးဝမပါဘူးကွာ humanitarian aid မှာဆိုရင်မြန်မာနိုင်ငံမှာအစိုးရတရမရှိတဲ့အတိုင်းပဲပြည်ပတခြား non profit တွေကပဲတွားမဲ့ပုံစံပဲဖြစ်နေတယ် NUG နဲ့နှိပြီးတော့လုပ်မယ်လုပ်ငန်းဆိုင်တာတွေကိုလုပ်မယ်ဆိုတာမျိုးမရှိဘူးမရှိတော့ NUG ရဲ့ credibility ကညော့တယ် ဒီနိုင်ငံတကာမှာအစိုးရတရားရှိတဲ့ကြောင့်ဘာပဲလုပ်တမ်းလုပ်ဆောင်ဆောင်ဒီအစိုးရတရားနဲ့တဆင့်သွားမှသာအစိုးရတရားကိုအတိအမှတ်ပြုအောင်ရှောင်မယ်ပြီးတော့ပို့ချိရောက်တယ်ပေါ့နော်ဒါဆိုမင်းအောင်လိုင်းတော့ humanitarian aid လုပ်တဲ့လူတွေဥပမာဆိုရင် EMT တွေဒေါက်တာတွေအခြား non profit လူတွေကဖန်ဆီးတက်ဖြတ်နေတဲ့ဟာကို NGO တွေကတဆင့်မသွားရင်ဒီလိုမျိုးကူညီဖို့ဆိုတော့ IDP အတွင်းထဲကလူတွေချင်းမရောက်ဘူးကွာအရန်အောင်ခတ်မှာ
ဟုတ်ကဲ
့ဒါမျိုးပေါ်တော့လိုအပ်ချက်တွေများတယ်ပဲနံပါတ်၁ပြဿနာကတော့ NGO ကိုအတိအမှတ်ပြုပါတော့ဆိုပြီးလွှတ်တော်ကနေပြီးသမရအောင် pressure ပေးတဲ့စာသားရေလုံးဝမပါဘူ
းဟုတ်ကဲ့
မပါတော့အဲ့ဒါကိုပြင်ဆင်ဖို့လိုတယ်ဟုတ်
ဟုတ်ကဲ့ဒါဆိုဘာမှအဲ့ကတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့နော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါမရှင်မင်းအချိန်ပေးပြီးဖြည့်ဆို့ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆန္ဒရှိရာအောင်မြင်ပါစေခင်ဗျာ
ဟုတ်ကဲ့အောင်မြင်ပါစေရှင်ကျေးဇူးတင်ပါတယ်ကိုယ်ကိုလည်း
ကိုကြတော်တဲ့ဆက်သွယ်မြင့်မြန်ခဲ့တာပါရှင် view ကနေအင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်သောတာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်သလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကြေအစုပ်ကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
ပထမကတွင်မှုချုပ်အထုကိုယ်စားလှယ်ဟောင်းခရစ်စတီးရှရီနာဘာဂနာရဲ့နေပြည်တော်ရုံးကိုပိတ်ပင်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ယာဒူးတက်တန်ကုံဆုံးသွားပြီးဖြစ်တဲ့ဒီမနေရာမှာကုလသမဂ္ဂတွင်မှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်အသစ်ကိုအောက်တိုဘာလ25ရက်နေ့မှာအစာထိုးတာဝန်ပေးလိုက်ပြီးဖြစ်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့ခရစ်စတီးဘာဂနာရဲ့ရုံးခန်းကိုဆက်မထားတော့ဘူးဆုံးဖြတ်လိုက်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။နေပြည်တော်ကအထုကိုယ်စားလှယ်ရုံးရဲ့ရုံးကိုတော့2018ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာဖွင့်လှစ်ခဲ့တာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တဦးအနေနဲ့အနာဒီအစိုးရလက်ထက်တုန်းကမြန်မာပြည်ကိုအကြိမ်ကြိမ်တွားရောက်ခဲ့ပေမဲ့အခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ကိုတွားရောက်ခွင့်မရခဲ့ပါဘူးအထူးကိုယ်စားလှယ်ခရစ်စတီးဘာဂနာဟာစစ်တပ်အနာသိမ်းမှုကိုဆန့်ကျင်ခဲ့တယ်လို့စစ်ကောင်စီကလည်းပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ Federal Commission အဖွဲ့ဝင်၄ယောက်ကိုတရုတ်ကနာမည်ပြည့်စီးရင်တွင်ပိတ်ဆို့အရေးယူလိုက်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်အဲ့ဒီကော်မရှင်အဖွဲ့ဝင်တွေကိုတရုတ်ပြည်လာခွင့်ပိတ်ပင်လိုက်ပြီးတရုတ်ဟောင်ကောင်နဲ့မကာအိုမှာရှိတဲ့သူတို့ပိုင်ဆိုင်မှုတွေကိုလည်းဘာမှမလုပ်ရလို့သတ်မှတ်လိုက်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်တရုတ်နိုင်ငံသားတွေနဲ့အဖွဲ့အစည်းတွေကိုလည်းသူတို့နဲ့မဆက်ဆံရလို့တားမြစ်လိုက်ပါတယ်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမားနဲ့တရုတ်အစိုးရအကြားတွေ့ဆုံဆွေးနွေးမှုတွေပြန်ဆန့်နိုင်ရေးနဲ့တိဘက်လူမျိုးတွေရဲ့လူခွင့်ရေးတွေကိုလေးစားလိုက်နာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်မဲ့တိဘက်အရေးကိစ္စများဆိုင်ရာအထူးပူးပေါင်းဆောင်ရွက်ရေးမှုအသစ်ကိုအမေရိကန်ကတနင်္လာနေ့မှာခန့်အပ်တာဝန်ပေးလိုက်ပါတယ်။နိုင်ငံခြားရေးဌာနရဲ့အစိုးရအရာရှိတူဖြစ်သူလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးစရာဇေယျကိုဒီယာဒူးအတွက်ခန့်အပ်တာဝန်ပေးခြင်းဟာသမ္မတဘိုင်ဒန်အစိုးရအနေနဲ့တိဘက်အရေးကိစ္စတွေပေါ်အလေးပေးဆောင်ရွက်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ထိုင်ဝမ်ရေလက်ကြပြဿနာဆိုတဲ့အသုံးအနှုန်းအပေါ်ကန့်ကွက်တဲ့အနေနဲ့ထိုင်ဝမ်ကတောင်ကိုရီးယားရဲ့ဖိတ်ကြားချက်တရားကိုဖျက်သိမ်းလိုက်ပါတယ်။ထိုင်ဝမ်ရေလက်ကြဆိုတဲ့အသုံးအနှုန်းဟာထိုင်ဝမ်ကိုတရုတ်ပိုင်နယ်အဖြစ်ရည်ညွှန်းတဲ့တရုတ်ရဲ့တရုတ်နဲ့ထိုင်ဝမ်ကြားဆက်ဆံရေးဆိုင်ရာတတ်တမန်အသုံးအနှုန်းဖြစ်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်ဖြစ်ပြီးတစ်ချိန်ချင်းမှာအင်အားသုံးပြန်သိမ်းယူမယ်ဆိုတဲ့သတ်မှတ်ယူဆချက်ဖြစ်ပါတယ်။ဒီဇင်ဘာလ16ရက်နေ့မှာကျင်းပမဲ့ညီလာခံမှာထိုင်ဝမ်နည်းပညာဝန်ကြီးအော်ဒရီတန်ကစကားပြောဖို့စီစဉ်ထားတာပါခင်ဗျာ။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်တောင်ပိုင်းကအမျိုးသားတဦးအိုမီကရွန်မျိုးရိုးဗီဇကွဲ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးသွားပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုမှာဗီဇကွဲဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူလည်းဖြစ်ပါတယ်။အိုမီကရွန်ဗီဇကွဲဗိုင်းရပ်စ်ပိုးဟာအမေရိကန်ပြည်ထောင်စုတဝန်းအဓိကလွန်မိုးကူးစက်လာတဲ့ COVID ရောဂါပိုးဖြစ်လာပါတယ်။အသက်50ဝန်းကျင်သေဆုံးသူအမျိုးသားဟာကာကွယ်ဆေးထိုးမထားဘူးလို့လည်းတက်ဆက်စ်ပြည်နယ်ကကြားမာရေးအရာရှိတွေကပြောပါတယ်ခင်ဗျာ။
ဒီရင်ကျေကျုပ်ကိုကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆိုင်ပါဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Loops နဲ့ Justin Tools တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ Light to Meter 1925 30နဲ့ Light Lab Meter 190တို့ကနေအတန်လွှင့်ပေးခဲ့တာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်ကိနေပြီးတော့လိုရာဆန္ဒပြေဝကြပါစီရှင
် This program has come to you from the Voice of America, Washington.